Welcome to the Voice of America in Burmese.
Mingalam ne khim ma to ta shin mya shin. VOA American tan yan 2018 khu ne December 12 ye bo thu ne mna pai season ne go Washington DC myo ga ne sat tin thol ne ba bi. Line to meter 30 40 48 to ga ne tae phan yu na sin nai ma bi shin.ကျွန်မအနံလာပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူသင်ဆက်တော်မှာပါ
ကျွန်တော်ကတော့ကျော်စံသားပါဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာသူ့ဘော်တင်သွင်းတဲ့အယုံကြီးအစီမရှိအဆိုကိုအနံရပြီးယာထုဆက်လက်တည်နေတော့ပါတယ်ဒေါ်နယ်ထရမ့်ရဲ့ရှင်းနေဟာမိုက်ကယ်ကိုဗန်ကိုထောင်ဒဏ်၃နှစ်ပြည်ဒဏ်ဆီရင်လိုက်ပါတယ်မြန်မာနိုင်ငံရဲ့အနာဂတ်အောင်မြင်တပတ်ရေးအတွက်အကူအညီများပေးသွားမယ်လို့အိန္ဒိယသမ္မတကြီးကပြောကြားလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တူညီနေမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပါရှင်ထောင်ဆန်းစုကြည်ကိုပေးအပ်ခဲ့တဲ့အမြင့်ဆုံး Congressional Gold Medal American လွှတ်တော်ရွှေတံဆိပ်ဆုကိုပြန်ရုပ်သိမ်းတဲ့မတဲ့ American လွှတ်တော်ကစဉ်းစားနေတဲ့သတင်းမှကြားမှာကတော့
I think at this point yes I have to share with you we have talked to her I look I know at the end of the day it's the general is making the decision
အပြည့်အစုံကိုတော့မကြားခင်တင်ဆက်သွားဖို့ရှိပါတယ်ဒါအပြင်မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့လူရဲတွေကိုလူမျိုးရုံးတပ်ဖြတ်မှုဟောမဟော American လွှတ်တော်မှာအတန်းနဲ့မဲခွဲတဲ့သတင်းဥရောပတပ်မကကနေပြည်နိုင်ငံခွဲထွက်ရေးကင်တွယ်ပုံကြောင့်ဝန်ကြီးချုပ်ထရီဆာမေအပေါ်အယုံအကြည်မရှိဆိုကိုပါတီတွင်မဲခွဲတဲ့သတင်းတွေကိုကြားဖို့ရှိပါတယ်တူတီပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာသတင်းမီဒီယာထက်ကမြန်မာဥကြော်စနားရဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့မနက်ပိုင်းထိတ်တန့်ရောက်သတင်းတွေကိုဥကြော်စနားနဲ့တော်ခင်မျိုးသက်တို့ကပြောပြပေးကြပါဦးရှင
်ဗြိတိန်ဝန်ကြီးချုပ်ထရီဆာမေဟာပြည်ပလီမမအယုံကြည်မရှိဆိုတင်းတင်းခံရတဲ့ကိစ္စကိုအတန်ရရှိတော့ပါတယ်။သူ့ပေါ်အယုံကြည်မရှိအဆိုကိုထောက်ခံပြီးသူ့ကိုကန့်ကွက်တဲ့မဲ139မဲသာရရှိပြီးသူ့ကိုထောက်ခံပြီးအဆိုကိုကန့်ကွက်သူကတော့200ရှိခဲ့ပါတယ်။ဒီအောင်ပွဲအတွက်သူ့ရဲ့ Conservative Party ဝင်တွေကလက်ခုအောက်ပါတည်ကြခဲ့ရပါတယ်။ဒီလိုအတန်ရရှိသွားတဲ့အတွက် Theresa May ရဲ့ဝန်ကြီးချုပ်ရာထူးအပေါ်နောက်တစ်နှစ်စင်ခေါ်မှုကျင်းပသွားမှာဖြစ်ပေမဲ့ပါလီမန်ပေါ်မှာသူရဲ့အော်ဇော်လှမှုမှုမိမ့်မိန်သွားတယ်လို့သုံးသပ်သူတွေကဆိုကြပါတယ်။ဒီအယုံကြည်မရှိအဆိုမဲခွဲမဲမခွဲခင်မှာမစ္စစ်မေကနောင်လာမယ့်2022ကျရင်ရွေးဝင်ရောက်ရွေးမခံတော့ဘူးလို့ပြောခဲ့တဲ့အတွက်လည်းပဲဘယ်ဘက်မဲပေးရမှမသိဖြစ်နေတဲ့အမတ်တွေရဲ့ထောက်ခံမှုကိုရရှိနိုင်ခဲ့ဟန်တူတယ်လို့သုံးသပ်သူတွေကဆိုကြပါတယ်။အခုလိုအနိုင်ရရှိလိုက်တဲ့အတွက်သူလှုပ်ဆောင်ထားတဲ့ဥရောပသမဂ္ဂခွဲထွေးရေးသဘောတူညီချက်ပေါ်ထောက်ခံမှုအလုံးလောက်ရရှိသွားပြီလို့ပြောဖို့တော့ခက်နေပါသေးတယ်။2016ဆန္ဒခိုင်ပွဲဆုံးဖြတ်ချက်အရဗြိတိန်ဟာဥရောပသမဂ္ဂ2019မလ29ရက်နေ့မှာနှုတ်ထွက်ဖို့စီညီပါတယ်။ဒီအတွက်ဥရောပသမဂ္ဂနဲ့သူရယူညီနိုင်တဲ့သဘောတူညီချက်ကို British and Parliament ကသဘောတူညီရောက်မှဖြစ်ပါတယ်။
American သမ္မတ Donald Trump ရဲ့ကာလတားရှိကိုရရှိနေဖြစ်တဲ့ဆောင်ရွက်ခဲ့သူ Michael Cohen ကသူ့ရဲ့ခေါင်းဆောင်ဖြစ်သူကိုမျက်ကန်းသစ္စာရှိခဲ့မှုဟာနောက်ဆုံးမှာတော့သူ့ခေါင်းဆောင်ရဲ့ဆိုးဝါးညံ့ညံ့တဲ့လုပ်ရတွေကိုလိုက်ပြီးတော့ဖုံးကွယ်ပေးရဖို့ဖြစ်လာတယ်လို့နယူးယောက်တရားသူကြီးကိုပြောကြားခဲ့ပြီးတဲ့နောက်မှာပဲဗိုလ်တပ်ဦးနေကတော့သူကိုထောင်ဒဏ်ပြစ်ဒဏ်တုံးနှစ်ချမှတ်တာခံခဲ့ရပါတယ်။တရားရုံးတရားသူကြီး William Pauley ကကိုဟန်ကိုပြစ်မှုအများအပြားအတွက်ထောင်ဒဏ်ပြစ်ဒဏ်ပေးခဲ့တာပါ။ဒီအထက်မှာ Trump နဲ့ကျူးလွန်တယ်လို့အဆွဆွဲခံရတဲ့အမျိုးသမီးနှစ်ဦးကိုနှုတ်ပိတ်ခံခွင့်ဖြစ်နေ American Dollar 28,000 ပေးဖို့အတွက်စီစဉ်ပေးတာနဲ့ Russia နိုင်ငံ Moscow မြို့မှာမိုးထိမြင့်အဆောက်အဦစောက်ဖို့အတွက် Trump ရဲ့ကြိုးစားမှုနဲ့ပတ်သက်ပြီးလွှတ်တော်ကိုလိန်လေခဲ့တာတွေပါဝင်ပါတယ်။အသက်52နှစ်ရှိပြီဖြစ်တဲ့ကိုဟင်းအတွက်သူ့ရဲ့ဖြောင့်မတ်တည်ကြည်မှုတွေပျောက်ဆုံးတဲ့အနေအထားဖြစ်နေတယ်လို့တရားသူကြီးကပြောကြားခဲ့တာပါ။ကိုဟင်းက Trumpအတွက်နှစ်ပေါင်း12နှစ်ကြာတာဝန်ထမ်းဆောင်ခဲ့တာဖြစ်ပြီးတစ်ချိန်ကတော့ Trump အတွက်ဆိုတနက်နဲ့ပြစ်လာရင်တော့ကာကွယ်တဲ့အနေနဲ့သူဝန်ခံပေးမယ်လို့ပြောခဲ့သူဖြစ်ပေမဲ့မကြသေးခင်ကမှ Trump ကိုဆန့်ကျင်ပြီးပြောကြားလာခဲ့သူလည်းဖြစ်ပါတယ်
။ဆွေရနိုင်ငံ Cuts Piduse YPG ရေပေါ်ဇာမယပိုင်းတွင်တူရကီစစ်တပ်ကထိုးစစ်ဆင်မယ်လို့တူရကီသမ္မတ Recep Tayyip Erdogan ကဆိုပါတယ်။ IS ကိုတိုက်ခတ်တဲ့နေရာမှာအမေရိကန်ပြည်ထောင်စုရဲ့အဓိကမဟာမိတ်ဖြစ်တဲ့ဒီ Cuts YPG ရေကိုဒလိုချင်းရောက်လိုက်တာဟာနေတိုမဟာမိတ်နိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့တူရကီကြားတင်းမာမှုပြန်ဖြစ်လာနိုင်တဲ့ကိစ္စဖြစ်ပါတယ်။ YPG တွေဟာတူရကီကိုနှစ်ရှည်လာများပုံကန်တိုက်ခိုက်နေတဲ့ PKK Cuts သဘုံတွေနဲ့ဆက်ဆံနေတဲ့အကြမ်းဖက်အဖွဲ့တစ်ခုဖြစ်တယ်လို့တူရကီအစိုးရကယူဆထားတာပါ။ Euphrates မြစ်ဆေဘက်ကန်ကသဘုံတွေကိုအပြတ်ရှင်းမယ်လို့ဝန်ကြီးချုပ်အာဒိုဗန်ကပြောကြားခဲ့ပြီးတဲ့နောက်တူရကီတင်ကားတွေတန်ကြားကားတွေဟာဆီးရနေသစီကိုသွားနေရတယ်လို့ဒေသခံမီဒီယာတွေမှာဖော်ပြနေကြပါတယ်။ အခုအချိန်ထိတော့ YPG တွေပေါ့တူရကီတိုက်ခိုက်မဲ့ကိစ္စကိုအမေရိကန်တိုင်းနိုင်ငံတွေကပဲဟန်တာနိုင်မယ်လို့မြင်နေရပါတယ် YPG နဲ့တူရကီတပ်ဖွဲ့တွေအကြအမေရိကန်စီးအကက်ခတ်တွေဖြန့်ချထားတဲ့အတွက်အမေရိကန်တို့ဟာအကြမ်းဖက်သမားတွေကိုအကောက်အွယ်ပေးနေတယ်လို့တူရကီဘက်ကတော့ဆက်ဆွဲထားပါတယ်
အီရန်နိုင်ငံရဲ့ပက်ထင်းတဒုံးကြီးအစီအစဉ်လှုပ်ဆောင်မှုတွေဟာ2015အီရန်ရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ရပြီးချိန်ကစပြီးတိုးလာတာတွေ့ရတဲ့အတွက်အီရန်ရှေ့တိုးပြီးမလှုပ်ဆောင်နိုင်ဖို့အတွက်တင်းကျပ်တဲ့ကန့်သတ်မှုတွေချမှတ်ပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ခ်ပွန်ပီယိုကကုလသမဂ္ဂလုံခြုံရေးကောင်စီမှဗိုလ်တပ်ဖွဲ့နေကပန်ကြားလိုက်ပါတယ်။အီရန်ဟာနိုင်ငံတကာရဲ့အပြုသဘောဆောင်တဲ့ဆန္ဒတွေကိုအမျက်ထုတ်ပြီးအီရန်ကိုပက်ထင်းတဒုံးကြီးမထုတ်လုပ်စေဖို့အတွက်လုံခြုံရေးကောင်စီကနေချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုအချိန်ချင်းချိုးဖောက်ခဲ့တယ်လို့နျူကလ িয়ার သဘောတူညီချက်ဆိုင်ရာအကောင့်ထဲဖော်ရင်းနဲ့ပတ်သက်တဲ့ကုလညီလာခံမှာဝန်ကြီးပေါ်ပေယိုကပြောပါတယ်။ဒါအပြင်အမေရိကန်ကတော့ရရှိထားတဲ့ဒီသဘောတူညီချက်နဲ့ပတ်သက်ပြီးဘယ်တော့မှလက်ခံမှာမဟုတ်ကြောင်းလည်းပြောပါတယ်။လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 2231 ထဲမှာနိုင်ငံတကာဥပဒေနဲ့အညီနျူကလ িয়ার သဘောတူညီချက်ထဲမှာအီရန်ဘက်ကနေနျူကလ িয়ার လက်နက်ထုတ်နိုင်စွမ်းရှိလာစေမယ့်ပဲ့ထင်းတပ်ဒုံးကြီးပုံစံထုတ်လုပ်မှုအစီရောက်လာနိုင်တဲ့လှုပ်ဆောင်မှုတစ်ခုမှမလှုပ်ဆောင်ဖို့အတွက်တောင်းဆိုထားတာဖြစ်ကြောင်းလည်းဝန်ကြီးပေါ်ပီယိုကပြောပါတယ်။ဒါပေမဲ့အီရန်ဟာသဘောတူစာချုပ်ချုပ်ဆိုပြီးချိန်ကစပြီးလိုက်နာမှုမရှိဘဲဒုံးကြီးစမ်းသပ်မှုတွေတိုးလာတယ်လို့အီရန်ဟာပဲ့ထင်းတပ်ဒုံးကြီးထုတ်လုပ်တာဒါမှမဟုတ်ထုတ်လုပ်ဆဲစုစုပေါင်း10ခုကျော်ရှိနေပြီးအရှိလေပိုင်းဒေတာမှာဆိုအီရန်ရဲ့ပဲ့ထင်းတပ်ဒုံးကြီးအင်အားကအကြီးမားဆုံးဖြစ်နေတယ်လို့လည်းဆက်ဆွဲခဲ့ပါတယ်။အီရန်အရာရှိတချို့ရဲ့ပြောကြားချက်အရဆိုသူတို့ရဲ့ဒုံးကျည်ဟာကီလိုမီတာ 2000 ကျော်အထိပြစ်ခတ်နိုင်တဲ့အတွက်ဥရောပကမဟာမိတ်နိုင်ငံတွေမှာဒေသတွေမှာရှိတဲ့အေသင်တို့ဆိုဖီးယားနဲ့ဘူခါရက်အထိရောက်နိုင်ခြေရှိနေတယ်လို့လည်းဝန်ကြီးပေါ်ပီယိုကပြောပါတယ
်ဗီယိုအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ဒုတိယနိုင်ဝဲမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ပရှိတမီရာဗျူရဲ့သတင်းတွေကိုဆက်လက်ပြောပြနေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ7ရက်နေ့ကအမေရိကန်ပြည်ထောင်စုအောက်လွှတ်တော်မှာပြုလုပ်ခဲ့တဲ့မြမရေးဆုံးဖြတ်ချက်အမှတ် 1391 ကိုဆွေးနွေးခဲ့ကြပါတယ်။အိမ်မှာ Ohio ပြည်နယ် Republican အလို့တော်အမတ် Steve Chabot က2016 September 29ရက်နေ့ကမူလတည်တွင်းခဲ့တဲ့အလို့တော်မြမရေးဆုံးဖြတ်ချက်အမှတ် 1091 မှာရခိုင်ပြည်နယ်အင်းဒီကျေးရွာရိုဟင်ဂျာဆေဦးအသက်ခံရမှုသတင်းယူခဲ့တဲ့အတွက်ထောင်ဒဏ်ကျခံရတဲ့ Rogers သတင်းထောက်နှစ်ယောက်ကိုပြန်လွှတ်ပေးဖို့အရေးတခါမြမလုံခြုံရေးတပ်တွေကကျူးလွန်ခဲ့တဲ့ရိုဟင်ဂျာတွေအပေါ်ရစက်မှုတွေဟာ genocide လူမျိုးတုံးတပ်ဖြတ်မှုဖြစ်ကြောင်းအမေရိကန်လွှတ်တော်ကအတည်ပြုပေးရေးစာရာတွေပါရှိခဲ့ပါတယ်။အဲဒီဆုံးဖြတ်ချက်မူကြမ်းပါအချက်လက်တွေကိုပူပြီးခိုင်မာအောင်ဖြစ်ဆက်ပြင်ဆင်မှုတွေပြုလုပ်ခဲ့ပြီးဒီဇင်ဘာ7ရက်နေ့ကအောက်လွှတ်တော်မှာထပ်မံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အဲဒီပြင်ဆင်ချက်မှာပါတဲ့ဆုံးဖြတ်ချက်မူကြမ်းကိုအသံနဲ့မဲခွဲတဲ့နေရာမှာတော့အများကသဘောတူညီခဲ့ကြပေမဲ့အဲဒီဆုံးဖြတ်ချက်မျိုးကိုပူပြီးထိရောက်ခိုင်မာအောင်ဆိုပြီးစစ်တော်အမတ်တဦးချင်းစီရဲ့ထောက်ခံချက်ဒါမှမဟုတ်ကံကွယ်မှုတွေကိုအတိအကျမှတ်တမ်းတင်ထားနိုင်ဖို့လိုအပ်တဲ့အတွက်အောက်လွှတ်တော်အတွင်းမှာဒီဇင်ဘာ7ရက်နေ့မှာမဲခွဲဆုံးဖြတ်ဖို့ရက်သတ်မှတ်ခဲ့ပေမဲ့မဆုံးဖြတ်ဖြစ်ခဲ့ဘူးလို့အောက်လွှတ်တော်တာဝန်ရှိသူကဗီဒီယိုကိုပြောကြားခဲ့ပါတယ်။ဘယ်တော့ဆုံးဖြတ်မယ်ဆိုတာကိုတော့မသိရသေးပါဘူးခင်ဗျာ
။မြန်မာနိုင်ငံကိုချစ်ချည်ခီးစဉ်ဖြစ်နေငါးရက်ကြာလာရောက်နေတဲ့အိန္ဒိယသမ္မတရမ်နတ်ကိုဗင်ဟာမြန်မာနိုင်ငံကိုအကူအညီတွေပေးဖို့အတွက်အသင့်ရှိနေတယ်လို့ဗုဒ္ဓဖူးနေမှာပြောကြားခဲ့ပါတယ်။အိန္ဒိယသမ္မတရဲ့ငါးကြာမြန်မာနိုင်ငံခီးစဉ်အတွင်းနှစ်နိုင်ငံကုန်သွယ်မှုရင်းနှီးမြှုပ်နှံမှုတိုးမြင့်အပါဝင်သိပ္ပံနဲ့ဤပညာပူးပေါင်းဆောင်ရွက်ရေးမြန်မာနိုင်ငံရဲ့တရားရေးကဏ္ဍစွန့်ရင်မြင့်တင်ရေးအတွက်အကူအညီတွေပေးသွားဖို့နှစ်နိုင်ငံနားလည်မှုစာချုပ်လွှာရေးထိုးခဲ့ကြတာဖြစ်ပါတယ်။အိန္ဒိယသမ္မတကိုဗင်ဟာနိုင်ငံတော်သမ္မတဥဝင်းမြင့်နဲ့ရောနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ပါနေပြည်တော်မှာတီးခြားတွေ့ဆုံခဲ့ပြီးအိန္ဒိယအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးညီညွတ်လုပ်ငန်းစဉ်တွေဆက်ပြီးထောက်ခံဆက်လက်အကူအညီပေးသွားမယ်အကြောင်းဒါအပြင်နှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်ဖွံ့ဖြိုးရေးလှုပ်ဆောင်ပေးမယ်အကြောင်းနဲ့ကုန်သွယ်မှုအပြန်အလှန်မြင့်တင်မယ်အကြောင်းလည်းပြောကြားခဲ့ပါတယ်။ဒါအပြင်အိန္ဒိယဆိုင်ရာမြန်မာနိုင်ငံတန်ရုံးကိုနေပြည်တော်မှာပြောင်းရွှေ့ဖွင့်နှစ်ထားရှိဖို့လည်းအခုအိန္ဒိယသမ္မတရဲ့ခီးစဉ်တွင်မှာပဲသဘောတူညီခဲ့ကြပါတယ်
ဒီပြည်ဆိုင်ရာကနေဒါသံတမန်ဟောင်းတူကိုတရုတ်နိုင်ငံအမျိုးသားလူမျိုးရေးကိုအနိုင်ပြုရဲဆိုရဲဆွဆွဲခြင်းနဲ့တင်းလန်နေကဖန်စီခဲ့ကြောင်းတရုတ်အစိုးရကဗိုလ်ထူးနေမှာကြေညာပါတယ်။မိုက်ကယ်ကော့ဗရင်းဟာ တိုင်းပြည်ရဲ့လူမျိုးရေးအန္တရာယ်ဖြစ်စေမဲ့လူရက်တွေမှာပါဝင်လှုပ်ဆောင်နေတယ်လို့သံတရားရှိရတဲ့အတွက်ဒီလိုဖန်ဆီးလိုက်တာဖြစ်တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနက VOA ကိုပြောကြားလိုက်ကြပါဒီထက်ပိုပြီးအစည်းအဝေးတော့ပြောမထားပါဘူးတရုတ်တယ်လီကွန်ကုမ္ပဏီအကြီးအကဲ Man One Chu ကိုကနေဒါကဖန်ဆီးခဲ့ပြီးတပတ်တောင်မကြာခင်မှာပဲကနေဒါသံတမန်ဟောင်းကိုတရုတ်ပြည်ကအခုလိုဖန်ဆီးလိုက်တာဖြစ်ပါတယ် American သမ္မတ Donald Trump ကတော့တရုတ်နဲ့ကုန်သွယ်ရေးသဘောတူညီမှုအတွက်အထောက်အကူဖြစ်မယ်ဆိုရင်Man want to pan khan ya de a mu ma ja win saung ya mae lo pyo ta ka ba de American ye Iran a paw dan khat pay so mu ko chu phaut de so bi American ye pan waran ya tayuk company au chwe ye mu man ko Canada yet up phwa ga Vancouver le sei ma phan si ka da phit pi in ga ne nyat ni bai ma ro ama khan ne pyan hlut pay ka ba de a ku ro man want ju ha American pi thong su si hlwa pyan pay khan ya mae a ye saung sai ni ba de
ပါစတန်ရေးလှုပ်ရှားမှုနဲ့ပတ်သက်တဲ့သတင်းမီဒီယာရေးသားမှုတွေအတွက်ထောက်လန်းစစ်ဆေးမှုတွေလုပ်နေတဲ့ပါကစ္စတန်အာဏာပိုင်တွေဟာ VOA website ကိုပိတ်ပစ်ခဲ့တယ်လို့ဒေတာရင်းလူမှုစုဝေးဘွဲ့တွေကိုသတင်းရယူတဲ့သတင်းသမားတွေကိုလည်းရဲတွေကအမှုဖွင့်ပြီးအရေးယူမှုတွေရှိနေပါတယ် RFE RL ဌာနရဲ့ Marshall Radio က Silep Misuk နဲ့ဒေတာရင်း TV ဌာနက Zafar Wazia တို့ကိုခိုင်ဘာပတ်တန်ခွာခိုင်မှာစနေနေ့လူမှုစုဝေးပွဲမှာတခြားလူ20လောက်နဲ့တူပါဝင်ခဲ့သူတွေဖြစ်နေရဲကမှတ်တမ်းတင်ခဲ့တာပါသူတို့ဟာနိုင်ငံတော်အဖွဲ့အစည်းတွေကိုဆန့်ကျင်တဲ့ကြွေးကြော်တန်းတွေကိုကြွေးကြော်ခဲ့ကြပြီးအကြမ်းဖက်ဖို့လဲလူမှုကိုလှုံ့ဆော်ခဲ့တယ်လို့ရဲတွေကပြောပါတယ်မေဆုတ်ကတော့သူနဲ့ဝါစီယာတို့ဟာပါစတန်အရေးလှုပ်ရှားမှုလူမှုစုဝေးပွဲအတွင်းသတင်းတောက်တွေအနေနဲ့သတင်းယူခဲ့ကြတာဒါဖြစ်ကြောင်းပြောကြားခဲ့တာပါ
ပို့ထူးနေမနေ့ပဲနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဦးကျော်စန္ဒနဲ့ဒေါခင်မျိုးသက်တို့ကကြီးညာပေးခဲ့ကြတာပါရှင်အခုတော့သတင်းဆောင်မရီကိုဆက်တိုက်တင်ပြတော့ပါမယ်ဒေါအောင်ဆန်းစုကြည်ကိုပေးအပ်ခဲ့တဲ့အမြင့်ဆုံး Congressional Gold Medal American လွှတ်တော်ရွှေတစိမ့်စုကိုပြန်ပြီးတော့ရုပ်သိမ်းတင်မတင် American လွှတ်တော်ကစဉ်းစားနေပြီဖြစ်ကြောင်းဝါရင် Republican အောက်လွှတ်တော်အမ Ed Rice က VOA ကိုပို့ထူးနေကပြောကြားလိုက်ပါတယ်မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်နဲ့သူကိုယ်တိုင်စကားပြောခဲ့ပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေဖိနှိပ်ခံရမှုနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်အနေနဲ့တစုံတရာထုတ်ဖော်ပြောဆိုဖို့လဲအမေရိကန်လွှတ်တော်ကမျှော်လင့်နေတဲ့အကြောင်းအက်ဒရိုက်စ်ကပြောပါတယ်အဖြစ်အဆုံကိုတော့ဘတ်အင်ဂျင်နိုင်ကတင်ပြထားပါတယ်ရှင
် Republican ဝါရင့်အောက်လွှတ်တော်အမတ်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌအက်ဒရိုက်စ်ကို VOA သတင်းတောက် Greta Van Susteren ကတွေ့ဆုံမေးမြန်းရမှာဒေါအောင်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့အရက်သားတွေအတွက်အမြင့်ဆုံးစုဖြစ်တဲ့ Congressional Gold Medal ဆုနဲ့ပတ်သက်လို့ဒီစုကိုပြန်ပြီးရုပ်သိမ်းတင်တယ်လို့လွှတ်တော်အမတ်အနေနဲ့မြင်ပါသလားလို့မေးတဲ့အခါမှာ Mr. Rice ကအခုလိုဖြေဆိုပါတယ
် I think at this point yes I have to share with you we have talked
ဒီအချက်နဲ့ပတ်သက်လို့ကျွန်တော်အမြင်အရပြန်ရုပ်သိမ်းတင်တယ်လို့ပြောချင်ပါတယ်ကျွန်တော်ပြောနိုင်တဲ့ကဒေါအောင်ဆန်းစုကြည်နဲ့ကျွန်တော်စကားပြောခဲ့ပါတယ်နောက်ဆုံးမှာတော့စစ်ဘုတ်ကျုပ်တွေကပဲဆုံးဖြတ်ချက်တွေပြုတ်လို့မယ်ဆိုတာကျွန်တော်သိနေပါတယ်။ဒါပေမဲ့အစိုးရင်ကြောင်းလန့်မှုတွေရှိနေရင်တောင်မှဖော်ထုတ်ပြောဆိုဖို့မဖြစ်မနေနီးလန်းရှာဖွေရမှာပါ။စစ်တပ်ကနေဘေးပတ်ပတ်လည်မှာဝမ်းရံထားတာတော့မှကိုယ်အနေနဲ့ကြံ့ကြံ့ခံရက်တည်ပြီးဖြစ်ရအမှန်ကိုဝေဖန်ကန့်ကွက်ပြောဆိုရမှာပါ။မြန်မာနိုင်ငံမှာဒီလိုမျိုးဖြစ်မနေပါဘူး။ဒီအတိုင်းဒေါအောင်ဆန်းစုကြည်ဖြစ်နေပြီးသူ့အနေနဲ့ထုတ်ဖော်ပြောဆိုဖို့လိုအပ်နေပါတယ်။
တကယ်ပဲလွှတ်တော်ဘက်ကဒီစုကိုရုပ်သိမ်းဖို့ဖြစ်လာနိုင်ခြေရှိမရှိထပ်ပြီးမေးမြန်းရမှာတော
့
ဒီလိုမြန်မာနိုင်ငံမှာ genocide လူမျိုးတွေတပ်ဖြတ်မှုကျူးလွန်ကြောင်းအမေရိကန်လွှတ်တော်ကနေတွေ့ရှိခဲ့မယ်ဆိုရင်ဒေါအောင်ဆန်းစုကြည်အနေနဲ့ဒီကိစ္စနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒါကြောင့်ဒီ genocide လူမျိုးတွေတပ်ဖြတ်မှုမြောက်ကြောင်းဆုံးဖြတ်ချက်ကိုမဲခွဲအတည်ပြုဖို့ကျွန်တော်တို့ဆက်ပြီးလှုံ့ဆော်နေတာပါ
အမတ်စုစုပေါင်း435ယောက်ရှိနေတဲ့အောက်လွှတ်တော်မှာဒေါအောင်ဆန်းစုကြည်အပေါ်အမေရိကန်လွှတ်တော်ရွှေတစိမ့်စုကိုပြန်ရုပ်သိမ်းမဲ့အဆိုတင်သွင်းဖို့အခြေအနေတိတ်မဖြစ်နိုင်ဘူးလို့အမေရိကန်မြန်မာလူမှုရေးအသင်းဥက္ကဋ္ဌဒေါက်တာရူဒင်းကမြန်မာတယ
်အမေရိကန်အောက်လွှတ်တော် House of Representatives ပါတော့အမတ်435ယောက်ရှိတာပေါ့နော်အဲ့ဒါအမတ်တချို့ကဒီစဉ်းစားမှုရှိတယ်ဆိုတော့ဒါသဘာဝကျပါတယ်သူတို့လည်းလွှတ်တော်အမတ်တွေနေနဲ့လွတ်လပ်လပ်လပ်ပုံတက်ခွင့်တင်ပြခွင့်ရှိတယ်ပေါ့နော်ဒါပေမဲ့ကျွန်တော်ထင်တယ်သူတို့ဒီအမေရိကန်လွှတ်တော်အမတ်တွေနဲ့အနေနဲ့ဗမာပြည်မှာဘယ်လိုဖြစ်ပျက်နေတယ်နောက်2008အခြေခံဥပဒေအရ ဒီရွေးကောက်တင်မြှောက်ခံရတဲ့ NLD အစိုးရမှာဘလောက်ထိလုပ်ပိုင်ခွင့်ရှိတယ်ဆိုတာကိုစက်စက်နက်နက်သုံးသပ်ပြီးရင်တော့ကျွန်တော်ထင်တယ်ဒီအစိုးရဆွတ်တော်မှာအတိပြုဖြစ်မယ်လို့တော့ကျွန်တော်သိမထင်ဘူး
2008ခုနှစ်နေအကျုပ်ထိမ့်သိမ်းခံထားရခြင်းဒေါအောင်ဆန်းစုကြည်ကိုအမေရိကန်လွှတ်တော်ရွှေတစိမ့်စုချင်းမြင့်နဲ့ဥပဒေမူကြမ်းကိုအထက်နဲ့အောက်လွှတ်တော်နှစ်ရက်လုံးကကန့်ကွက်မဲမရှိအတည်ပြုခဲ့တာဖြစ်ပါတယ်။ဒါကြောင့်နေအကျုပ်ကလွတ်မြောက်လာပြီးနောက်2012ခုနှစ်အမေရိကန်ပြည်ထောင်စုကိုလာရောက်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ပထမဆုံးချိန်ခီးစဉ်အတွင်းလွှတ်တော်မှာသူ့ကိုအခမ်းအနားနဲ့ဂုဏ်ပြုပေးအပ်ခဲ့ပါတယ်ရှင်။
မအင်ဂျင်နိုင်တင်ပြတော့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံရဲ့ရိုဟင်ဂျာတွေအပေါ်ရက်ဆက်တဲ့လှုပ်ရှားဟာလူမျိုးရုံးတပ်ဖြတ်မှုဖြစ်ကြောင်းနဲ့ဖမ်းဆီးထိန်းသိမ်းခံထားတဲ့ Writer သတင်းထောက်နှစ်ဦးကိုပြန်လည်ပေးရေးကိစ္စတွေနဲ့ပတ်သက်ပြီးအမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ချက်အမှတ်3091ကိုအတန်းနဲ့မဲခွဲတဘောတူခဲ့ကြပါတယ်။ဒါပေမဲ့အခုလိုအထူးမှတ်တမ်းတင်ဖို့မဲခွဲဆုံးဖြတ်မှုကိုတော့ရက်ရွှေ့ဆိုင်ခဲ့ပါတယ်။အခုကိစ္စအတန်းနဲ့မဲခွဲဆုံးဖြတ်ချက်အဖြစ်မှတ်တမ်းတင်မဲခွဲဆုံးဖြတ်မှုလုပ်ရခြင်းအကြောင်းကဆုံးဖြတ်ချက်ကိုပုံမလေးနဲ့စီလို့တဲ့အတွက်ဖြစ်ကြောင်းနိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌဖြစ်တဲ့ Republican အောက်လွှတ်တော်အမအက်ဒရိုက်စ်က VOA သတင်းထောက် Greta Van Susteren နဲ့တွေ့ဆုံမေးမြန်းခါမှပြောပါတယ်။အကြောင်းဆိုကိုတော့ဒေါ်လလတန်းကတင်ပြထားပါတယ်ရှင်
။အမေရိကန်အောက်လွှတ်တော်မှာကနဦးဩဂုတ်လကတင်သွင်းခဲ့တဲ့ဆုံးဖြတ်ချက်3091ရဲ့နောက်ဆုံးပြင်ဆင်ချက်ပါရခိုင်ပြည်နယ်မှာဩဂုတ်လကဖြစ်ပွားခဲ့တဲ့ရူဟင်ဂျာတွေပေါ်ရက်ဆက်တဲ့လူရဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရရောက်တဲ့ဆိုတာကိုအသိမှတ်ပြုပြီးအင်းတင်ကြီးပါမှာရူဟင်ဂျာ10ဦးအသက်ခံရမှုကိုစုံစမ်းစစ်ဆေးဖော်ထုတ်မှုကြောင့်တရင်တောင်ဦးတို့ဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအ мян ဆုံးမြန်မာအစိုးရကပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုအမေရိကန်အောက်လွှတ်တော်မှာဒီဇင်ဘာလ7ရက်နေ့က Republican နဲ့ Democrat အောက်လွှတ်တော်အမတ်တွေကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်အတည်ပြုနိုင်ရေးအတွက်လွှတ်တော်မှာနီးနီးဖြစ်တဲ့ Voice Vote အသံနဲ့မဲခွဲဆုံးဖြတ်နည်းနဲ့ Record Vote လွှတ်တော်အမတ်တူးချင်းစီရဲ့ထောက်ခံမှုကန့်ကွက်မှုကိုမှတ်တမ်းတင်တဲ့နည်းရှိရမှာပထမအသံနဲ့မဲခွဲဆုံးဖြတ်ခဲ့ရမှာအောက်လွှတ်တော်အမတ်အများစုကသဘောတူခဲ့ကြတာဖြစ်ပါတယ်။
Gentlemen, just back to balance this time. The question is, will the House suspend the rules and agree to House Resolution 1091 as amended? Those in favor say aye. Aye. Those opposed, no. In the opinion of the chair, two-thirds being in the affirmative, the rules are suspended.
That's why the Rohingya people, Myanmar citizens, yesterday, Julong Hugu, genocide, Lumiotong, Tapya Mupi, Tamapu, all of those who are in the same way, they don't have the law. Trump, Suya Ani, Tamapibu, Lutoga, Aline, Taupya, Lure, Dwejang, record vote မှတ်တမ်းတင်မဲခွဲဆုံးဖြတ်ဖို့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌလည်းဖြစ်ကယ်လီဖိုးနီးယားပြည်နယ်ဒီမိုကရက်အောက်လွှတ်တော်မှလည်းဖြစ်တဲ့ Ed Rice ကအင်္ဂါနေ့ကတောင်းဆိုခဲ့တာဖြစ်ပါတယ
် On that I request the yeas and nays.
Yeas and nays are requested. Those in favor of taking this vote by the yeas and nays will rise and remain standing until counted. Sufficient number having arisen, the yeas and nays are ordered pursuant to clause B of rule 20. Further proceedings on this question will be postponed.
အောက်လွှတ်တော်ဆုံးဖြတ်ချက်ရဲ့လိနေမှုကိုပြလို့တဲ့အတွက်ကြောင့် record vote မှတ်တမ်းတင်မဲခွဲဆုံးဖြတ်ဖို့တောင်းဆိုခဲ့ရမှာအချိန်အကန့်အသတ်ကြောင့်အင်္ဂါနေ့ကအတန်းနဲ့မဲခွဲဆုံးဖြတ်ပြီးတဲ့နောက်မှာတော့အင်္ဂါနေ့ကမှတ်တမ်းတင်မဲခွဲဆုံးဖြတ်မှုကိုအချိန်အခက်ခဲကြောင့်ရက်ရွှေ့ဆိုင်ခဲ့တာဖြစ်ပါတယ်အခုလိုအတန်းနဲ့မဲခွဲဆုံးဖြတ်သဘောတူခဲ့ပြီးတဲ့နောက်မှတ်တမ်းတင်မဲခွဲဆုံးဖြတ်ဖို့တောင်းဆိုမှုကိုတော့အင်္ဂါနေ့ကဆွေးနွေးခဲ့တဲ့ဥပဒေကြမ်းတွေအတော်များများရှိခဲ့တဲ့အတွက်ကြောင့်မဲခွဲဆုံးဖြတ်မှုကိုဗုဒ္ဓဦးနေကိုရက်ရွှေ့ဆိုင်ခဲ့ရမှာဗုဒ္ဓဦးနေညမှာလေတခြားမဲခွဲဆုံးဖြတ်မှုတွေပြုလုပ်ခဲ့တဲ့အတွက်ကြောင့်ထပ်ပြီးရက်ရွှေ့ဆိုင်ခဲ့တယ်လို့သိရရွှေ့ဆိုင်ထားတယ်လို့သိရပါတယ် VOA သတင်းတော် Greta Van Susteren နဲ့ဗုဒ္ဓဦးနေကတွေ့ဆုံမေးမြန်းကမှာအောက်လွှတ်တော်မှ Ed Rice ကမှတ်တမ်းတင်မဲခွဲဆုံးဖြတ်မှုတောင်းဆိုခြင်းဟာအောက်လွှတ်တော်မှ Republican or Democrat အမတ်တွေကပါတခဲနဲ့ထောက်ခံမှုပြသလိုတဲ့အတွက်ဖြစ်တယ်လို့ဖြေချခဲ့ပါတယ
် All of the members of my committee and this is unanimous have an awareness from all the hearings we've held on this all feel passionately about this from Mike McCall
ဒီကိစ္စနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေအားလုံးကော်မတီဝင်တွေအားလုံးကတညီတညွတ်တဲ့သဘောတူညီကြပါတယ် Texas ပြည်နယ် Republican အောက်လွှတ်တော်အမတ် Mike McCall ကအစ New York ပြည်နယ် Democrat အမတ် Elliot Engel အစိုးပါတီနှစ်ဖက်စလုံးကကျွန်တော်တို့နှစ်နှစ်ကာကသဘောတူညီကြတာဖြစ်ပါတယ်။အဲဒါကြောင့်အခုမဲခွဲတဲ့အခါမှာလဲဒီမဲတွေဟာတညီတညွတ်တဲ့သဘောတူညီခဲ့တဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းနဲ့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံအပေါ်အ ပေးခြင်းတဲ့သဘောထားနဲ့ဖိအားတွေကိုမှတ်တမ်းမှတ်ရအတိအကျဖြစ်အောင်ဆောင်ရွက်လိုခြင်းပဲဖြစ်ပါတယ်။လူမျိုးတွင်းတပ်ဖြတ်မှုတွေရှိခဲ့တဲ့ဆိုတဲ့တွေးရှိချက်တွေကိုမှတ်တမ်းအတိအကျတင်ပြီးစတင်အရေးယူလှုပ်ဆောင်နေပြီးဒီလိုရက်ဆက်ကြမ်းကြုတ်မှုတွေရတန်းကရရတော့မယ်ဆိုတာတွေကိုလည်းဖိအားပေးခြင်းတဲ့သဘောဖြစ်ပါတယ
်။ဒါအပြင်မြန်မာစစ်တပ်ရဲ့ရူဟင်ဂျာတွေပေါ်ရက်ဆက်တဲ့လူရဟာ genocide ဖြစ်တယ်ဆိုတာကိုပြသနိုင်မှုအတွက်လွှတ်တော်အပါအဝင်အမေရိကန်အစိုးရကပါတဒန်နယ်ထွက်ဖို့လူတဲ့အတွက်ကြောင့်အခုလိုဆုံးဖြတ်ချက်ကနေဖိအားပေးခြင်းဖြစ်တယ်လို့ Ed Royce ကတွေ့ဆုံမီးမြန်ကန်တွင်ဖြေကြားခဲ့ပါတယ
် Well, let me explain the impact of that because when we speak with one voice in the United States and we force a determination of genocide
အဲဒီဆိုမြင့်ကျရဲ့ထိရောက်မှုနဲ့ပတ်သက်လို့ကျွန်တော်ရှင်းပြပါစေ။အမေရိကန်ပြည်ထောင်စုအနေနဲ့အတန်တန်တဲ့ထွက်ဖို့လိုပါတယ်။ဒီမှာဥတီချက်ကလူမျိုးရုံးတပ်ဖြတ်မှုဖြစ်တယ်ဆိုတာကိုမဖြစ်မနေသတ်မှတ်ဖို့ပါပဲ။လူမျိုးရုံးတပ်ဖြတ်မှုကိုဆက်လုပ်နေကြသူတွေကိုလည်းပြင်းထန်စွာအသိပေးရရောက်ပါတယ်။လူပေါင်း 2,500 အသက်ခံခဲ့ရတယ်။အမျိုးသမီး 19,000 အတ္တမပြုကျင့်ခံခဲ့ရတယ်။ဒီလုံရမှာပါဝင်ကျူးလွန်ခဲ့ကြသူတွေကိုအရေးယူနိုင်ဖို့ကျွန်တော်တို့ကတညီညွတ်တဲ့အတန်တန်နဲ့ထွက်ပြီးသတိပေးလိုက်တာဖြစ်ပါတယ်ဒီအပြင်မှာလည်းဒီပြစ်မှုတွေရဲ့လေးနှံ့မှုကိုနိုင်ငံတကာလူအဖွဲ့အစည်းကနားလည်လာအောင်အခုလိုကျွန်တော်တို့ကစတင်လှုပ်ဆောင်လိုက်တာပါဒါဟာလိုအပ်ပါတယ
်ဒါအပြင်မြန်မာစစ်တပ်ပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်နိုင်ဖို့လေအောက်လွတ်တော်အနေနဲ့ကြိုးပမ်းလှုပ်ဆောင်နေတယ်လို့လည်း Advice ကတွေ့ဆုံမီးမြန်ကန်တွင်မှဖြေကြားသွားပါတယ်ရှင်
ဒေါ်လာတန်တင်ပြသွားတာပါရှင်ဒေါ်သရှင်များရှင်မြန်မာနိုင်ငံရဲ့တောက်ပတဲ့အနာဂတ်ရည်မှန်းချက်တွေပြေပွားလာအောင်အိန္ဒိယနိုင်ငံကအကူအညီပေးသွားဖို့အစဉ်သင့်ရှိကြောင်းအိန္ဒိယသမ္မတရှရီရနက်ကိုဗင်ဂါရန်ကိုမြို့မမင်းညကပြောဆိုလိုက်ပါတယ်အိန္ဒိယသမ္မတရဲ့၅ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းနှစ်နိုင်ငံကုန်သွယ်ရင်းနှီးမြှုပ်နှံမှုသူမြင့်ရေးအပါအဝင်သိပ္ပံနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးမြန်မာနိုင်ငံတရားရေးကဏ္ဍစွမ်းရင်မြင့်တင်ရေးအတွက်အကူအညီတွေပေးသွားဖို့အတွက်နှစ်နိုင်ငံနားလည်မှုစာချင်းလွှာရေးထိုးခဲ့ကြပါတယ်အိန္ဒိယနိုင်ငံကအကူအညီပေးတဲ့ဆိုပေမဲ့တခြားနိုင်ငံတွေတို့အင်းလိုက်အားလိုက်လုပ်ပေးတာမျိုးမဟုတ်ပဲဖြည်းဖြည်းမမနာလုပ်ပေးလေးရှိတာကိုသတိပြုတယ်လို့အိန္ဒိယအရေးကျွမ်းကျင်သူကသုံးသပ်ပါတယ်အကြောင်းစုံကိုတော့ကိုညာဝင်းအောင်တင်ပြထားပါတယ
်မြန်မာနိုင်ငံကယီမန်းထားတဲ့အတောက်ပါဆုံးအနာဂတ်တွေပြည့်ဝလာအောင်အိန္ဒိယနိုင်ငံအနေနဲ့အကူအညီပေးသွားဖို့အစဉ်သင့်ရှိကြောင်းအိန္ဒိယသမ္မတရနက်ကိုဗင်းကဒီဇင်ဘာ12ရက်နေ့ညရန်ကုန်မြို့အိန္ဒိယတန်ယုံမှာပြုလုပ်တဲ့မြန်မာနိုင်ငံရောက်အိန္ဒိယလူမှုအတိုင်းဝိုင်းနဲ့တွေ့ဆုံပွဲမှာပြောဆိုလိုက်တာပါ
Myanmar has embarked on an exciting but challenging journey. I am here to reassure Myanmar that India is always ready to help it fulfill.
မြန်မာနိုင်ငံဟာစင်ကာပူရဲ့မြားရဲ့လမ်းကြောင်းကိုရွေးချယ်လျှောက်လှမ်းနေပြီးဖြစ်တာနဲ့အညီမြန်မာနိုင်ငံရဲ့ရည်မှန်းထားတဲ့အတောက်ပါဆုံးအနာဂတ်ဖြစ်လာရေးအတွက်ဆန္ဒတွေပြည့်ဝရအောင်အိန္ဒိယနိုင်ငံကကူညီသွားမယ်ဆိုတာကိုကျွန်တော်အနေနဲ့အခိုင်အမာပြောကြားလိုပါတယ
်။အိန္ဒိယသမ္မတကိုဗစ်နဲ့ဇနီးတို့ဟာဒီဇင်ဘာ10ရက်နေ့ကမြန်မာနိုင်ငံကို9ရက်ကြာခီးဖြစ်ရောက်လာခဲ့တာပါ။1988ခုနှစ်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးကိုထောက်ခံအားပေးခဲ့တဲ့အိန္ဒိယနိုင်ငံဟာမြန်မာစစ်အစိုးရလက်ထက်1992ခုနှစ်နောက်ပိုင်းမြန်မာနိုင်ငံဆိုင်ရာမူဝါဒပြောင်းလဲသွားခဲ့ပြီးအိန္ဒိယကအရှိမျောမူဝါဒအဖြစ်ကျင့်သုံးလာခဲ့တာပါ။သမ္မတကိုဗင်းရဲ့ဒီမြန်မာနိုင်ငံခီးစဉ်ဟာပထမဦးဆုံးအကြိမ်ဖြစ်ပြီးအရှိမျောမူဝါဒရဲ့တစိ့တသေးသအဖြစ်လာရောက်တာဖြစ်တယ်လို့သုံးသပ်မှုတွေလည်းရှိပါတယ်။မြန်မာနိုင်ငံမှာတရုတ်ကစီးပွားရေးရင်းနှီးမြှုပ်နှံမှုကုန်သွယ်မှုတွေအပါအဝင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေမှာပတ်သက်ပါဝင်နေခြင်းမျိုးမှာတရုတ်ရဲ့ပြန်ဖက်ဖြစ်တဲ့အိန္ဒိယနိုင်ငံကလည်းအိန္ဒိယချင်းမြန်မာနိုင်ငံကိုအရှိမျောမူဝါဒအရအကူအညီပေးရင်းဆက်ဆံရေးလမ်းကြောင်းပုံမခိုင်မောင်းအောင်ကြိုးပမ်းလာတာပါဒါပေမဲ့အိန္ဒိယရဲ့အကူအညီတွေဟာအခြားနိုင်ငံတွေလိုအင်တိုက်အားတိုက်ပေးတာမျိုးမဟုတ်ပဲဖြည်းဖြည်းမှန်မှန်သာလုပ်ပေးလို့ရှိတာကိုသတိပြုသင့်တယ်လို့အိန္ဒိယရေးရာကျွမ်းကျင်သူဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်။အိန္ဒိယကအခုလိုအပြည့်သဘောဆန်တဲ့ထောက်ပံ့ကူညီမှုတွေနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုလှုပ်လာတယ်ဆိုတော့ဒါကတော့ဟိုဓမ္မဟိုဝင်လာကြအောင်ကြိုးစိုးတင့်တဲ့ချက်ပဲဖြစ်ပါတယ်။တခုပဲပေါ့လေဟိုလိုလာတဲ့ပုံပြီးမမျောလင့်စေချင်တာကတော့အိန္ဒိယနိုင်ငံရဲ့သဘောသဘောပဲ။သူကအေးအေးဆေးဆေးနဲ့ဖြည်းဖြည်းလေးလေးလှုပ်လေးရှိပြီးတော့ဟိုဒီဥတို့လိုတခြားနိုင်ငံဥရောပနိုင်ငံတွေလိုအမေရိကန်တို့လိုပေါ့လေအော်တိုင်းနဲ့မလုပ်ဘူးအဲဆိုလုပ်လို့ရှိရင်တော့ခိုင်ရင်မှမှရှိတယ်အဲတော့ချုပ်လိုက်ရင်သူကဖြည်းဖြည်းဖြည်းဖြည်းနဲ့တော့မှန်မှန်လေးတော့အကူအညီရောကျွန်တော်တို့နိုင်ငံဆက်ဆံရေးရောပေါ့နော်တိုးတက်မှုကိုပြလာနိုင်တယ်လို့ကျွန်တော်ယူဆပါတယ်
အိန္ဒိယသမ္မတရနက်ကိုဗင်းဟာနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ရော နိုင်ငံတော်အတံမြင်ခံဖို့ကိုဒေါက်တာဆန်းစုကြည်နဲ့ပါဒီဇင်ဘာလ17ရက်နေ့ကနေပြည်တော်မှာတီးခြားစီတွေ့ဆုံဆွေးနွေးခဲ့ပြီးအိန္ဒိယနိုင်ငံကပေးမဲ့အကူအညီတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်။အဲဒီထဲမှာအိန္ဒိယအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုထောက်ခံပြီးဆက်လက်အကူအညီပေးသွားမယ်အကြောင်းနိုင်ငံနေဆက်ဒေသတည်ငြိမ်ဖို့မျိုးရေးအပါအဝင်ကုန်သွယ်မှုအပြန်အလှန်မြှင့်တင်ရေးအတွက်လည်းပါဝင်ပါတယ်။ဒါ့အပြင်အိန္ဒိယနိုင်ငံဆိုင်ရာမြန်မာတန်ယုံကိုနေပြည်တော်မှာပြောင်းရွှေ့ဖွင့်လှစ်ဖို့ကိုလည်းသဘောတူညီခဲ့ပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့အိန္ဒိယသမ္မတရနတ်ကိုဗင်းတို့တွေ့ဆုံပွဲအတွင်း2018ကနေ2022ခုနှစ်ကာလတွေမှာအိန္ဒိယကမြန်မာနိုင်ငံကိုသိပ္ပံနဲ့နှီးပညာဆိုင်ရာအကူအညီပေးရေးပူးပေါင်းဆောင်ရွက်မှုတွေလုပ်သွားဖို့နိုင်ငံနားလည်မှုစာကြွန်လွှာတွေလက်မှတ်ရေးထိုးကြသလိုမြန်မာနိုင်ငံရဲ့တရားရေးခန္ဓာစွမ်းရည်မြင့်တင်ရေးအတွက်အိန္ဒိယကအကူအညီတွေပေးသွားဖို့နိုင်ငံနားလည်မှုစာကြွန်လွှာတွေရေးထိုးခဲ့ကြပါတယ်။အပြန်အလှန်အဖြစ်ကမ္ဘာလှည့်ကြီးသွားလုပ်ငန်းတိုးမြှင့်ဖို့မြန်မာနိုင်ငံကိုလာရောက်တဲ့အိန္ဒိယနိုင်ငံသားတွေအတွက်ဆိုင်းရောက်ဗီဇာကိုဒီဇင်ဘာလ၁ရက်နေ့ကစပြီးထုတ်ပေးနေပြီဖြစ်ပါတယ်ခင်ဗျာ
။ကိုညာဝေယောင်ပါရှင်ခုရောနိုင်ငံတကာသတင်းသဘောဆက်ပါမယ်။ဥရောပသမဂ္ဂ EU ကနေဗြိတိန်နိုင်ငံခွဲထွက်ရေးမှာဗြိတိန်ဝန်ကြီးချုပ်ထရီဆာမေးရဲ့ကင်တွဲဆောင်ရွက်ပုံနဲ့ပတ်သက်ပြီးဝန်ကြီးချုပ်ပေါ်အယုံအကြည်မရှိအဆိုကို Conservative အဆိုရလွှတ်တော်ကိုယ်စားလှယ်တွေကြားလျှို့ဝှက်မဲ့ပေးခဲ့ကြပါတယ်။လာမယ့်လပိုင်းအတွင်း EU ကနေခွဲထွက်တော့မယ့်အချိန်မှပဲအခုလိုသဘောထားကွဲနေကြတာပါ။အပြည့်အစုံကိုနားဆင်ပါရှင်။EU ကနေဗြိတိန်နိုင်ငံခွဲထွက်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးအပေါ်အယုံကြည်မရှိအဆိုကိုအခုအတံမလွန်ခင်နိုင်ပိုင်းကပဲ Conservative Party တွင်လျှို့ဝှက်မဲ့ပေးခဲ့တာမှာအယုံကြည်ရှိကြောင်းထောက်ခံမဲ့ကနေရာရပြီးတော့ကန့်ကွက်မဲ့ကတော့118မဲ့ရှိခဲ့တဲ့အတွက်ဝန်ကြီးချုပ်မေးအဖို့ယာရုကဆင်မရမဲ့အခြေအနေကနေရှောင်ရှားလာနေပါတယ်။အခုလိုသူ့အပေါ်ပါတီရင်းမှာဆက်ပြီးအယုံကြည်ရှိကြောင်းထောက်ခံလိုက်တဲ့အပေါ်ဝန်ကြီးချုပ်မေးကအခုလိုပြောပါတယ်
။ I'm pleased to have received the backing of my colleagues in tonight's ballot.Whilst I'm grateful for that support, a significant number of colleagues did cast a vote against me. And I listened to what they said.
တရားနဲ့18ရောက်ရှိနေတာကိုလည်းအတိအမှတ်ပြုပါရယ်။သူတို့ရဲ့အတန်ကိုလည်းကျွန်မကြားပါရယ်။ခုချိန်ကစပြီးဗြိတိန်ပြည်သူတွေလိုလားတဲ့အလုပ်ကင်တွေဖန်တီးပြီးနိုင်ငံအတွက်ပိုကောင်းတဲ့အနာဂတ်ကိုဖန်တီးဖို့စပြီးလုပ်ကင်ရပါတော့မယ်။ပြည်သူတွေမဲဆန္ဒနဲ့ရွေးခဲ့တဲ့ EU ကနေဗြိတိန်ခွဲထွက်ရေး Brexit ကြောင့်ကျွန်မတို့ရဲ့ငွေကြေးတွေကျွန်မတို့ရဲ့နေဆက်တွေနဲ့ကျွန်မတို့ရဲ့ဥပဒေတွေပြန်ပြီးထိန်းချုပ်နိုင်ကြတော့မှာပါ။ဒါဟာအလုပ်ကင်ရှိလုံခြုံစိတ်ချမှုရရည်နဲ့စီးလုံးညီညွတ်မှုကိုလည်းပြန်ပြီးဆောင်ကျင်းပေးမယ်အပြင်နိုင်ငံထဲမှာစိတ်ဝမ်းကွဲပြားသွားတာထက်တောင်တပေါင်းတစည်းတည်းပြန်ပြီးဖြစ်လာစေမှာပါအဲ့ဒီလို့ရဲ့အားလုံးဗတ်ပေါင်းစုံပါဝင်တဲ့နိုင်ငံရေးသမားတွေနဲ့စတင်ကြရမှာဖြစ်ပါတယ
် EU ကောင်းဆောင်တွေနဲ့လာပေါင်းများစွာအကြိတ်နဲ့ညီနိုင်ဆောင်ရွက်ပြရခဲ့တဲ့သဘောတူညီချက်ကိုဗြိတိန်ပါလီမန်မှာမဲခွဲဆုံးဖြတ်မဲ့အစည်းအဝေးကိုဝန်ကြီးချုပ်မေးကတနင်္လာနေ့မှာရက်ရွှေ့ဆိုင်ခဲ့တဲ့အတွက်အခြေအနေတွေပို့ပြီးတော့ရှုပ်ထွေးခဲ့ရပါတယ်ဒါကြောင့်လေပရိတင်ခွဲထည့်ရေးကင်တွဲဆောင်ရွက်ပုံနဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်အပေါ်အယုံကြည်မရှိအဆိုကို Conservative လွတ်တော်အမတ်တွေကတကပိတ်မဲပေးဖို့ဖြစ်လာရတာပါ Miss May အပေါ်အယုံကြည်ရှိကြောင်းထောက်ခံမဲတွေရလိုက်ပေမဲ့လည်းပါတီရင်းဩဇာလွှမ်းမိုးမှုကြာဆင်းလာတယ်လို့လည်းလွတ်တော်အမတ်တွေကသုံးသပ်ကြပါတယ်ဝန်ကြီးချုပ်မေကတော့အခုချိန်မှာကောင်းဆောင်မှုအပြောင်းအလဲလုပ်တာဟာပရိတင်နိုင်ငံခွဲထည့်ရေးကိုထိခိုက်နိုင်ကြောင်းလဲပါလီမန်မှာမနေ့အစောပိုင်းကအခုလိုသတိပေးခဲ့ပါတယ်
particularly that we need to ensure that we do not increase uncertainty and create
ပထမမရေရာမှုတွေကိုထပ်ဖြစ်မလာအောင်ကျမတို့အသေးချာလုပ်ကင်ဖို့လိုပါတယ်အဲ့ဒီလိုမရေရာတဲ့အနာဂတ်မျိုးထပ်ပြီးဖန်တီးတာမျိုးလုပ်ဖို့မရပါဘူးဒါကြောင့်လည်းအဲ့ဒီလိုမရေရာမှုတွေပျောက်ကွယ်သွားအောင်လုပ်ပေးဖို့ဗြိတိန်ပြည်သူလူထုကမဲပေးခဲ့ကြတာပါဥရောပသမဂ္ဂကနေခွဲထွက်ရေးဆွေးနွေးညှိနှိုင်းမှုတွေကိုအတိုက်အခံလေဘာပါတီလက်ထက်ထည့်ပေးလို့မဖြစ်ပါဘူး။ဘာဖြစ်လို့လဲဆိုတော့လေဘာပါတီလက်ထက်ရောက်သွားရင်ဗြိတိန်ခွဲထွက်ရေးကိစ္စနှောင့်နှေးသွားနိုင်တဲ့အန္တရာယ်ရှိသလို EU ကနေဗြိတိန်နိုင်ငံခွဲထွက်ရေးကိစ္စရပ်ဆိုင်သွားတာမျိုးတောင်ဖြစ်သွားနိုင်ပါတယ်
။ဝန်ကြီးချုပ်မေဟာ EU နဲ့ရထားတဲ့သဘောတူညီမှုကိုဒီသတင်းမှအစောပိုင်းဗြိတိန်လွှတ်တော်မှမဲခွဲဖို့စီစဉ်ထားတာဖြစ်ပြီးအရေးနိုင်မဲ့အလားအလာတွေထွက်ပေါ်လာတဲ့အတွက်ရက်ရွှေ့ဆိုင်ခဲ့တာပါ။ဒီအတွက်အတိုက်ခံလေဘာပါတီကောင်ဆောင်ဂျယ်ရမီကိုဘန်ကအခုလိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ပါတယ
် The time for dithering and delay by this government is over.
နောက်မြင့်နေတာအဆုံးသတ်သွားပါပြီ။ဝန်ကြီးချုပ်က EU နဲ့ရထားတဲ့သဘောတူညီမှုတွေကိုလာပြီးညှိနှိုင်းနေပါတယ်။အဲ့ဒီသဘောတူညီမှုကတခုပြီးတော့အကောင်ဆုံးသဘောတူညီမှုဆိုပြီးကျွန်တော်တို့ပြောပါတယ်။နောက်ထပ်အကြောင်းပြချက်တွေထပ်ပြီးဆောင်ရှားနေတာတွေလုပ်လို့မရတော့ပါဘူး။EU နဲ့ရထားတဲ့အဲ့ဒီသဘောတူညီချက်ကိုမဲခွဲဖို့ပါလီမန်ကိုတင်ပြဖို့လိုပါပြီ
အကြိုက်ခံလေးပါပါတီဥက္ကဋ္ဌ Iron Lavery ကတော့ဝဉ္ညချုပ်ရဲ့အားနဲ့ချက်နဲ့မအောင်မြင်မှုတွေဟာတိုင်းပြည်အတွက်အရေးကြီးတဲ့ကာလမှာအစိုးရအနေနဲ့လှုပ်ဆောင်နိုင်စွာမရှိအောင်ဖြစ်ခဲ့ရကြောင်းဝေဖန်ခဲ့ပါတယ်။ Miss May ကိုထောက်ခံလိုက်တဲ့ Mary ဟာသူညီနိုင်ဆောင်ရနေတဲ့ EU ကနေခွတ်တော်ရေးသဘောတူညီမှုအပေါ်ထောက်ခံမယ်ဖြစ်ပါမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။မူလာကလေးကဖျို့ဖျက်ဖြစ်နေခဲ့တဲ့ခွဲထွက်ရေးကိစ္စမှာအကြီးအကျယ်သဘောထားကွဲပြားနေတဲ့အတွက်ဝင်းချုံမေအနေနဲ့တတိကြီးကြီးထားကင်တွယ်ရမယ်လို့လည်းလွှတ်တော်အမတ်တွေကပြောပါတယ်။ဝင်းချုံမေကတော့သူ့ရဲ့ခေါင်းဆောင်မှုနဲ့ပတ်သက်လို့ပါတီရင်းအယုံအကြည်မရှိမဲမပိတ်ခင်နိုင်ပိုင်းအလိုမှာပဲလာမယ့်2022အထွေထွေရွေးကောက်ပွဲမှာပြန်ပြီးတော့အရွေးခံမှာမဟုတ်ဘူးဆိုပြီးပြောဆိုထားတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်။ VOA American အတန်ရဲ့2018ခုနှစ်ဒီဇင်ဘာလ12ရက်ဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းဒိုမီတာ3040 48နဲ့လိုင်းလမီတာ190တို့ကနေမနက်9နာရီအထိဆက်ပြီးတော့ထုတ်လင်းနေပါတယ်။အခုထုတ်လင်းသွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်ထဲမှာတော့ကမ္ဘာမီဒီယာထက်ကမြန်မာနဲ့မနက်ခင်အင်္ဂလိပ်စာသင်ခန်းစာနဲ့အတူသူယုံကြည်ရကဏ္ဍကိုလည်းနားဆင်ရဖို့ရှိပါတယ်။တခါဦးကျော်စနာတင်ဆက်နေတဲ့မြန်မာအရေးသုံးသပ်ချက်မှကြားဖို့ရှိတာကတော့
ဒီပြန်လာဖို့အတွက်ဟလာဟိုဘက်ကပြန်ဝင်မလာနိုင်ဘူးဆိုတဲ့ကိစ္စပေါ်မှာ NGO တွေနိုင်ငံတကာ NGO တွေကနေပြီးတော့အဖွဲ့အစည်းတွေကနေပြီးတော့ဟလာဒီဘက်မှာအလုံးဂျုံကြီးရအမကနေမရှိသေးဘူးဒီဘက်မှာတခြား
ရှီခိုင်ပြည်နယ်မြောက်ပိုင်းကိုကိုရင်တွားရောက်တည်င်းယူထားတဲ့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းရဲ့အတွေ့အကြုံကိုအပြည့်အစုံကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲမှာဖော်ပြထားတဲ့မြန်မာနိုင်ငံဆိုင်ရာတည်င်းဆောင်မတွေကိုကောက်နှုတ်တင်ပြပါောင်းမယ်။ဦးကျော်စန္ဒနဲ့ဒေါခင်မျိုးသက်တို့ကတင်ပြထားပါတယ်ရှင်။
ရွန်ကြပြဒနာရဲ့စိတ်မကောင်းပေါ်ရာနောက်ခံကြက်များဆိုတဲ့ခေါင်းစဉ်နဲ့ Pradeep Panjuban ရေးတဲ့ဆောင်ပါကို telegraphindia.com မှာဖတ်ရပါတယ်။ဒေါန်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့စုကို Amnesty International ကနိုင်ငံကလူညင်းချန်တာကွင်းအဖွဲ့ကပြန်လည်ရုပ်သိမ်းလိုက်ပြီးတဲ့နောက်ရွန်ကြပြဒနာဟာပြန်ပြီးစည်တမ်းရောက်လာပါတယ်တဲ့။ရွန်ကြပြဒနာဟာဆူရွာလှပြီးတရားဥပဒေနဲ့ညီမျှမျှတတာဖြစ်ဖို့လိုအပ်ပါတယ်။ဒါပေမဲ့ဒီပြဒနာမှာဝန်းနေစရာကောင်းတဲ့ကိစ္စတွေကအလွှာလိုက်နှိမ့်ညွတ်နေတယ်ဆိုတာလဲမမေ့သင့်ဘူးလို့ရေးသားထားပါတယ်။ဒေါန်ဆန်းစုရဲ့နှုတ်ဆက်နေမှုကိုနိုင်ငံတကာဆူချထိုက်တယ်လို့ဆိုရင်ရနိုင်ပါတယ်။ဒါပေမဲ့ရိုဟင်ဂျာပြည်နယ်နဲ့ပတ်သက်ပြီးကျန်းပြည်သူအများစုကလည်းဒေါန်ဆန်းစုကြည်ကိုစိတ်ကြရရရအပြစ်ထောက်ခံနေကြပါတယ်တဲ့။ရိုဟင်ဂျာဆိုတာဟာသူတို့နဲ့ဘာသာစကားဘာသာရေးလူမျိုးနွယ်ကိစ္စရာတွေတူညီတဲ့ဘင်္ဂလားဒေ့ရှ်ကသူတို့ရဲ့ညီအစ်ကိုတော်တွေဝင်ရောက်လာမှုကြောင့်မြန်မာနိုင်ငံတွင်းမှာလူကြီးဆမ်ဒန်တူပွားလာနေရလို့ဆွဆွဲပူရိစီနေပါတယ်မြန်မာအစိုးရနဲ့မြန်မာနိုင်ငံသားအများစုကသူတို့ဒါကြောင့်လည်းတိုင်းရင်းသားအဖြစ်လက်မခံပဲဘင်္ဂလားဒေ့ရှ်ကဥပဒေမဲ့ခိုးဝင်လာသူတွေလို့ယူဆထားကြပါတယ်မြန်မာနိုင်ငံကလူမျိုးစုတွေနဲ့တူညီတဲ့လူမျိုးတချို့ဟာဘင်္ဂလားဒေ့ရှ်အပါအဝင်ဒေသတွင်းမှာလည်းပဲလူနည်းစုအဖြစ်နဲ့ရှိနေရပါတယ်တဲ့ရခိုင်ပြည်နယ်မှာဆိုရင်ဗမာမဟုတ်တဲ့ဗုဒ္ဓဘာသာဝင်လူနည်းစုတွေအထူးသဖြင့်ရခိုင်တွေမရမာတွေရှိတယ်လို့ကမန်တွေလည်းရှိကြပါတယ်တဲ့မရမာဆိုရာဟာဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်တောင်တန်းဒေသကရှက်ကမာရီမရမာရီနဲ့နီးစပ်တူညီသူတွေဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယပါကစ္စတန်ခွဲတော်ကစစ်တကောင်တောင်တန်းဒေသဟာအိန္ဒိယဘက်ကိုပါသွားခဲ့ပါတယ်။သို့တော်လည်းပဲအဲ့ဒီဒေသကဗုဒ္ဓဘာသာဝင်တွေကတော့သူတို့ဟာပါကစ္စတန်တဲ့အိန္ဒိယဘက်ကိုသာပူပြီးပါသင့်တယ်လို့ယူဆခဲ့ကြပါတယ်။အခုခါသူတို့နေရာကိုဘင်္ဂလီမွတ်စလင်တွေဇက်တိုက်ဝင်ရောက်လာမှုကြောင့်ချက်ကမာနဲ့တခြားလူမျိုးစုတွေဟာမခံမရနိုင်ဖြစ်လာပြီးမအောင်မြင်တဲ့အုံကြွားမှုတစ်ခုပြုလုပ်ပြီးတော့ထရီပူရာအရူနာရှယ်ပရာဒေ့ရှ်နဲ့မီဇိုရမ်စတဲ့အိန္ဒိယနိုင်ငံကနယ်မြေတွေထဲကိုအများအပြားပဲပြောင်းရွှေ့ဝင်ရောက်သွားကြပါတယ်တဲ့။ရခိုင်မြောက်ပိုင်းမှာရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ကြုံတွေ့နေရတဲ့အခက်အခဲကိုဒီဒီသကလူတွေကလည်းပဲယူနာသက်ကြတယ်လို့ဆိုပါတယ်။2020 UNESCO ရဲ့စီရင်အရအိန္ဒိယအစိမြောက်ဒေသမှာရှိဟောင်းအစင်လာဘာသာစကားတွေအနက်အခုခါဘင်္ဂလီစကားနဲ့အာသန်စကားကလွှဲရင် ကျန်တဲ့ဘာသာစကားပေါင်း20ကျော်တင်မြုပ်ပျောက်ကွယ်ရောမဲ့အခြေအနေရှိရဲ့အန္တရာယ်ကြုံရပြီလို့ဆိုထားပါတယ်။ဒါကြောင့်ရိုဟင်ဂျာတွေရဲ့လူမှုဒုက္ခတွေကိုဖြစ်ရှင်းပြီးဒုက္ခသည်တွေထာနေပြန်နိုင်အောင်လှုပ်ပေးဖို့လိုအပ်သလိုတစ်ဖက်မှာလည်းဒီပြဿနာရဲ့အခြေခံစစ်မြေပြဿနာတွေကိုလည်းလေးလူမရှုသင့်ဘူး။ဒါတွေကိုလည်းပဲ Amnesty International ကအလေးနဲ့ထားသင့်တယ်လို့ရေးသားထားပါတယ်ခင်ဗျာ
။အကျဉ်းချနေတဲ့ကိုဝါလုံးကအမှန်တရားတွေကိုဖော်ထုတ်ဖို့အတွက်ကလေးစာပေးရေးသားနေတယ်ဆိုရဲခေါင်းစဉ်နဲ့ဆောင်းမရှင်တီယိုကာမီလွားတစ်ရဲ့ဆောင်းပါကို Al Jazeera မှာဖတ်ရပါတယ်။မနစ်ကလေးကဖန်ခံရတဲ့ Writers သတင်းတောက်ကိုဝါလုံးကသူ့ရဲ့စာအုပ်ထဲမှာကလေးတငယ်သတင်းတောက်ဂျီဂျီကိုဇက်ကောင်ထားရေးထားတာပါ။ဂျီဂျီနေတဲ့ရွာမှာတရိတ်ဆန်တွေတည်ကြည်ပြီးစပကင်းတွေပျက်စီးတာနဲ့ကြုံရချိန်မှာရွာသားတွေကနတ်ဆိုးကြောင့်ဆိုပြီးပူဇော်ပတ်တာကြတာကိုစူဇန်ချင်စိတ်ရှိတဲ့ဂျီဂျီကအမှန်တရားပေါ်ဖို့ကြိုးစားတာကိုစိုက်ရင်ဖွဲ့ထားတာပါ။အကြောင်းရင်းကိုသိရအောင်မေးမြန်းစုံစမ်းရကနေအနာကဆက်ယုံကဆွန့်ပစ်တဲ့ရေစိုးတွေကြောင့်ဆိုတာသိလာပြီးကျောင်းစာဆောင်မှာရေးသားခဲ့တယ်လို့ကျောင်းနေမကဒေတာအာနာပိုင်တွေကပါအရေးတည်ကိုလှုပ်လာတာကြောင့်နောက်ဆုံးအားလုံးနားလည်သဘောပေါက်ပြီးဝင်းကျင်ကိုထိမ့်သိမ့်လာကြတဲ့အကြောင်းရုပ်ပြကတ်တွန်နဲ့တေးဥဖို့ရေးသားထားတာပါဒါအပြင်မကြသေးခင်ကမှထုတ်ဝေခဲ့တဲ့သူ့ဆောက်ထက်ကဇက်ကောင်ဂျီဂျီရဲ့စွန့်စားခန်းတွေလို့နောက်ထပ်စုံစမ်းထောက်နှံတဲ့စွန့်စားခန်းတွေဆက်ပြီးဖတ်ရဖို့ရှိနေတယ်လို့လည်းဆိုပါတယ်ဒါပေမဲ့သူ့ကိုဖန်တီးတဲ့ဒီလိုအမှန်တရားကိုဖော်ထုတ်ဖို့အတွက်စိတ်အားထက်သန်တဲ့ Writers သတင်းသမားကိုဝါလုံးနဲ့အတူကိုကျော်စိုးဦးတို့အတွက်ကတော့အခုထိထောင်ထဲမှာပဲနေနေရဆဲဖြစ်ပြီးမြန်မာနိုင်ငံမှာနိုင်ငံတော်လှည့်ဝတ်ချက်အဥပဒေနဲ့တခြားခင့်မမီတော့တဲ့ဥပဒေတွေကြားမှာသတင်းရယူရတဲ့သတင်းသမားတွေအတွက်သတင်းအချက်လက်အမှန်ကိုရယူဖို့အတွက်စ조사ကြရမှာစိန်ခေါ်မှုတွေနဲ့ကြုံနေရတဲ့အကြောင်းဆောင်းမရှင်ကရေးသားထားပါတယ်
တရားမှုဆောင်ရာရှိချုပ် Jack Dorsey တို့သူ့ရဲ့မြန်မာပြည်ခီးစဉ်တွင်ဝိပဿနာကျင့်ကြံမှုအတွေ့အကြုံကိုရေးပြီးတော့မြန်မာနိုင်ငံကိုတွားရောက်လေပတ်ကြဖို့ဆိုပြီးတော့ Twitter ပေါ်မှာဇက်တိုက်ရေးသားခဲ့တဲ့နောက်နိုင်ငံတကာမှာအတော်လေးကိုဝေဖန်ခံလိုက်ရပါတယ်။သူ့လိုမျိုးလူမှုကွန်ရက်ပေါ်မှာဩဇာကြီးမားပရိသတ်များတဲ့ Social Influencer တယောက်အနေနဲ့နိုင်ငံတကာမှာနာမည်ဆိုးဖြစ်နေတဲ့မြန်မာနိုင်ငံတွင်းက Rohingya တွေနှိပ်ကွပ်ခံရတဲ့အခြေအနေကိုမျက်ကွယ်ပြုပြီးတော့တစ်ဖက်သက်အကောင်းမြင်ရေးသားတယ်ဆိုပြီးတော့ဝေဖန်ခဲ့ကြတာပါ။ဒါပေမဲ့လည်းသူ့ရဲ့ခီးစဉ်ကသူ့ရဲ့ပုံကူရေးခီးစဉ်ဖြစ်ပြီးတော့သူကအလုတ်ကိုကုစားပြုတွားရောက်တာမဟုတ်တဲ့အတွက်သူ့ရဲ့လွတ်လပ်ခွင့်နဲ့သူရေးခွင့်မရှိဘူးလားဆိုပြီးတော့လည်းမိကွန်းထုတ်မှုတွေရှိပါတယ်။ဒီလိုမျိုးလူများစောင့်ကြည့်အရှင်ဝါကြီးသူတယောက်အနေနဲ့လူမှုကွန်ရက်တွေပေါ်မှာလွတ်လပ်လပ်ရေးခွင့်ရှိလားဒါမှမဟုတ်အချင်းကြီးရရကိုတေးချာစဉ်းစားပြီးမှရေးတင်လားသရရှင်တွေဘလို့ထင်ကြပါလဲဆွေးနွေးကြအောင်ပါ VA မြန်မာပိုင်းကကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပို့ပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ပို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပေါင်းဆွေးနွေးမြေမြန်ကြမဲ့သူတွေကိုကြိုဆိုပါရစေ
။ VOA American အတန်းရဲ့ Dial Line အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ Dial Line ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့အလှည့်ကျတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြပါမယ်။ဒေါ်လလတန်းက George Crowe နဲ့အတူတင်ဆက်ထားပါရစေ
။ဒီကိမ်းနဲ့တင်ပြမယ် ATM အတုံးကတော့
Rings a bell
ဖြစ်ပါတယ်စာလုံးပေါင်းက R I N G S rings ကတီတာ A ကတခု B E L L bell ကခေါင်းလောင်းဆိုတော့ Squid Clown ရဲ့ဓာတ်ရိုက်ဒီဘက်ကတော့ခေါင်းလောင်းကိုတီးတာပေါ့ခေါင်းလောင်းဆိုတာကတော့ဖျားရှိခိုးကြောင်းတွေကြောင်းတွေစသဖြင့်လူအများစုနေတဲ့နေရာတွေမှာအချိန်ကိုသတိပေးဖို့တခုခုအရေးကြီးတဲ့အခါသမယကိုနှိုးဆော်ဖို့အဝေးမှနေတာတောင်အလုံးကောင်းကောင်းကြားနိုင်အောင်လို့အတိပေးရမှာတီးတယ်ဆိုတာသောရရှင်များအတိပဲဖြစ်ပါတယ်။တွန်းထားတဲ့ခေါင်းလောင်းပဲဖြစ်ဖြစ်လျှက်စေခေါင်းလောင်းပဲဖြစ်ဖြစ်ပေါ့။တနည်းတော့နိုင်မရှိတောင်မှအချိန်ကျပြီးအခါနာစပြီးစသဖြင့်ကိုခေါင်းလောင်းတန်ထိုးပြီးအတိပေးတဲ့အတွက်လဲခေါင်းလောင်းတန်ကြရင်လူတွေကိုတစ်ခုခုသတိပေးရရောက်စီပါတယ်။ဒါကြောင့် EDM အတုံးမှာ rings a bell လို့ဆိုရင်အဲ့ဒါကိုကြားလိုက်ရတော့တခုခုကိုသွားသတိရစေတာအမှတ်ရစေတာ Tidalulu, Kanzayara Mugu, Yinun Piosura Pipari, Ridone Badelu, George Grupiri Umago, Nasin Jijaya.
I don't remember meeting her before, but the name Susan Rice rings a bell.
Eddie Mudminero, Chino Yinga, Tribudla, Sura Gurum Mamibu. Dabimelu, Susan Rice, Serena Mego, Jaburi, Era Chala Yaro, Kukuku, Thwabi, Miami, Yellow, Tibi Yavari, Umago, Narukau, Nasin Chijayao.
I don't remember meeting her before, but the name Susan Rice rings a bell.
The Kukuku, Jayaro, Tria Zire, Maya Zire, Mami Zire, Sui, Idiom Atomia, Pelu Piomale.
Rings a bell.
Lupiolu Yavari. Era garo, digrimne, dimpia gede, idiom atome pibari.
Tolalazane, Josh Guru, then set her English arting and Zagona sing Karawashin, Kuro Ucho Sanayam Yama Aye Tung Tachaba. A jump pepper deep courage on thinking Ejamu Nalamatu nine the Rejikan Pinem Yopi Nepatepi, a two to pin, and gonna gather in media rea yeta, Timia Chedrigo, Tita Kanwe Bawi, Yamanang and Ring, a loot domem yaga, Puimaja Pijara, Triabare. Pajang dilo Piare, Surejang, Paja de Miga Aritago, Kurin Drin to Yukunya Shikere, Vio Emyamabai Edida, Kujijo Tinga Twisa Tabare, Kujijo Tine, Ujo Sanaro Sunri Tunga Chapatama Banguna Simashin.
Tuka de Pianabu to Emma Suyan and Bangladesh Nanga, the bottom Yapi and Nama, Mimabaka Pinsimu, look there, so you got the sign there down Sia Wunji, and I thought we were Simjan and Led Trivare. And then Padalule, Nangan Gathering, Emma. Loma, Simchabu, Bellumapsibu, Sadipin, Chenupion Yard, we are. Who could Jodo Yemi? Look at the Pianlan, Nine Boat, where look hard at. Look some jetulan and it's on the Pio Yavosha.
ဒီပြင်ဆင်ထားတဲ့ဟာတွေကရေပုံအပြင်ပြောမယ်ဆိုရင်အတော်လေးစနစ်တကျရှိပါတယ်။ဒီမှာပဲကျွန်တော်မေးပါတယ်ဒီလိုပြင်ဆင်ထားတဲ့ဟာတွေကိုနိုင်ငံတကာဖွဲ့စည်းလာကြည့်သလားကုလသမဂ္ဂလာကြည့်သလားတခြားနိုင်ငံတကာလာကြည့်သလားဆိုတော့အဲဒီစကမ်းတာဝန်ခံကိုယ်တိုင်ကလူလမကပါဝင်သတင်းမီဒီယာတွေနိုင်ငံတကာဖွဲ့စည်းလာကြည့်ကြတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲဒီအာဆီယံထရိုက်က ပြန်ပို့မှုအရာတန်နိုင်တဲ့လောက်အတိုင်းတာနဲ့တင်ဆင်ထားတာမှာတော့သူတို့ပြင်ဆင်ထားတဲ့လူတွေလည်းကျွန်တော်ထပ်ကလည်း၄ပါးတောင်ရှိတဲ့လူတွေကိုသူတို့ကဘာကြီးမဲဆိုတော့ဒါတော်လေးကိုကြက်ကြနနာပြင်ဆင်ထားတဲ့ပုံရှိပါတယ်ဆိုတော့ဒီပြင်ဆင်ချက်တွေမလုံလောက်လို့ဒီပြင်ဆင်ချက်တွေကလာမပြည့်စုံလို့ပြန်လာတာမဟုတ်ဘူးလို့လည်းပဲ
ဒီပြင်ဆင်ချက်တွေအရာကြောင်းတော့ပြန်မလာတာကအကြောင်းပြချက်ကမဟုတ်ပါဘူးအဲ့တော့ကျွန်တော်တို့ပြောနေတဲ့အကဒီပြင်ဆင်ထားချက်တွေဟာမြန်မာနိုင်ငံတိုင်းတာနဲ့လက်ရှိအခြေအနေရနဲ့နိုင်ငံတကာပံ့ပိုးမှုရနဲ့အတိုင်းတာတစ်ခုအထိပြည့်စုံလို့လောက်တယ်လို့ပြောလို့ရပါတယ်ဟုတ်ကဲ့ဆိုတော့နောက်တစ်ခုကဒီဘက်မှာကြံရိတ်ခဲ့တဲ့အရင်ရခိုင်တွေတခြားလူမျိုးစုတွေအနေနဲ့ဟိုဘက်ကိုထွက်ပ ဆိုတော့ကျွန်တော်ကြားပါတယ်ကိုကျော်ကျော်သိင်းသတင်းထဲမှာလည်းတွေ့ရပါတယ်ဒါပေမဲ့စီးပွားရေးအဖြစ်သူတို့နဲ့အစကလေးပူပေါင်းပြီးတော့သဟာဇရာဖြစ်အောင်နေခဲ့ကြတဲ့အဆိုင်ဝိုင်း level ရှိပါတယ်အဲ့ထက်မှာစီမံလို့ထင်ပါတယ်အဲ့တော့တရဝင်းပြန်လာသိတဲ့လူတွေပြန်လာမဲ့အရေးကိုဒီဘက်ကလူတွေလက်ခံကျင်တဲ့လူလူသဘောထားပေါ့လေအဲ့ဒီကိစ္စနဲ့ပတ်သက်ပြီးသဘောထားကိုနည်းနည်းတိခောက်မိပါသေးသလားခင်ဗျာ
ဟုတ်ကျွန်တော်တကယ်လူလူပေါ့လေဒီကတော့မောင်းတော်ဒေတာလူလူပေါ့ဖြစ်ပြသွားတာကလည်းမောင်းတော်ဒေတာကနေဖြစ်ပြသွားတယ်ပြန်လာရင်လည်းဒီမောင်းတော်ဒေတာပေါင်းချင်ပါမယ်ဒီထိုင်ကြမှာဆိုတော့မောင်းတော်ဒေတာလူလူကိုတိုင်နဲ့တော့ကျွန်တော်သိဆုံးမိမှန်ကိုမရခဲ့ပါဘူးစီးစင်ရဲ့အစီအစဉ်ရပေါ့အချိန်ရပေါ့အချိန်ကန်တက်ချက်ရပေါ့ဒါပေမဲ့မောင်းတော်ခရင်ဦးချုပ်ရင်းမှုနဲ့ကျွန်တော်တို့သိဆုံးမိမှန်ရတဲ့အခါမှာတော့ကျွန်တော်ယူနေကုန်မှာမေးပါတယ်အကြမ်းင်းပြောရမယ်ဆိုရင်တော့မောင်းတော်ခရင်ဦးချုပ်ရင်းမှုရဲ့ကျေးဇူးချက်မှာလူကြောင်ကဆွေးမှုရှိဆွေးမှုရှိတယ်အဲ့ဒီဆွေးမှုကိုလည်းပဲသူတို့သိတယ်တခြားနိုင်ငံကအဖွဲ့အစည်းတွေဆိုးရမှုတဲ့ဖွဲ့စည်းတွေကလည်းပဲသိတယ်အဲ့လိုသိတဲ့အတွေ့အဲ့ဒီဆိုးရိမ်မှုတွေကိုကြောက်အောင်ပြန်လာတဲ့အခါမှာပြန်လာတဲ့လူတွေနဲ့လက်ရှိဒေသတွေမှာရှိနေတဲ့လူတွေနဲ့အဆင်ပြေအောင်ဆိုပြီးတော့သူတို့တဟဇာတာဖြစ်ရေးပြန်လည်နားလည်မှုရှိရေးအစီအစဉ်တွေလည်းပဲလုပ်နေတာရှိပါတယ်တိုးတော့အဲ့ဒီလုပ်နေတဲ့အစီအစဉ်တွေက အစိုးရကတာဝန်ယူပြီးတော့အစိုးရကစီစဉ်ပြီးတော့လုပ်နေတာမျိုးတော့မဟုတ်ပါဘူး။မော်လခင်ဥထေမှုကိုယ်တိုင်ကပြောတာကအဖွဲ့အစည်းတွေကနေပြီးတော့အဖွဲ့အစည်းတွေဆိုတဲ့နေရာမှာကျွန်တော်တို့နိုင်ငံတကာအစိုးရမှုတဲ့အဖွဲ့အစည်းတွေအတိအကျဖြစ်ပါလိမ့်မယ်။ဒီအဖွဲ့အစည်းတွေကနေပြီးတော့ပြောင်းဝင်လာမဲ့လူတွေနဲ့ဟလာလက်ရှိဒီတော်ထဲမှာရှိနေတဲ့ဒေသခံတွေကြားမှာနားလည်မှုရှိအောင်ဒါသာသာဖြစ်အောင်ပြန်လည်ပြည့်ပြည့်အောင်ဆိုတဲ့အစီအစဉ်လေးတွေတွေ့ဆုံဆွေးနွေးတာတွေရှင်းလင်းပြောဆိုတာတွေလုပ်နေတယ်ဆိုပြီးတော့မောင်းနှုတ်ခရိုင်အုပ်ချုပ်ရေးမှူးကပြောတာရှိပါတယ်။အဒီစိုးရင်စိတ်ကလည်းပဲဒီဘက်ကဒီကူမှရှိသလိုဟိုဘက်ကဖပြေးသွားတဲ့ပြန်ဝင်လာဖို့စီပူးရှိတဲ့ဒေသခံတွေမှာလည်းရှိပါတယ်။ဒါပေမဲ့နောက်ထပ်တစ်ခုကျွန်တော်ရတဲ့ရေပုံရခံစားချက်ကတော့ဘယ်လိုမျိုးလဲဆိုတော့ဟိုဘက်ကပြန်ဝင်လာဖို့အဓိကဆန္ဒရှိနေတဲ့လူတွေဒီဘက်မှာစုမျိုးသားချင်းရှိတဲ့လူတွေစီးပွားရေးလုပ်ငန်းရှိတဲ့လူတွေဆိုတဲ့အခါကျတော့သူတို့တွေမှာတကယ်ကဒီအချက်မှန်နေဆိုရင်ပေါ့လေသူတို့ပြန်ဝင်လာခြင်းနဲ့ဆိုတဲ့အချက်မှန်နေဆိုရင်သူတို့ဒီမှာဒီဒေတာကန်တွေနဲ့သူတို့ကနှစ်ပေါင်းများစွာအတူလက်တွဲနေလာကြတာငင်းငင်းငန်းနေလာကြတာအေးအေးငန်းကူလူဆက်ဆန့်ပြီးတော့နေလာကြတာတကယ်နဲ့ဆိုဘာမှစိုးရိမ်စရာရှိတဲ့နေလာကြတာဆိုတော့ပြန်ဝင်လဲလို့တကယ်ပြောတဲ့လူတွေကြားမှာတော့အဲ့ဒီလုံခြုံရေးနဲ့ပတ်သက်တဲ့စိုးရိမ်စရာရှိတယ်ဆိုရင်တော့မှအနေချင်းပဲရှိမလားလို့ကျွန်တော်အဲ့ဒီလူမျိုးအတွေ့ရောက်မိပါတယ
်ပြန်လဲစစ်မြေးရေးအတွက်လုံနေတဲ့အဖွဲ့အစည်းတွေဟာကနကူကြောကြောသိမ်းပြောတော်ရဲထမနိုင်ငံတကာ NGO တွေလို့ဆိုတော့နိုင်ငံတကာ NGO တွေအပေါ်မှာရောဒေသခံတွေကယုံကြည်မှုရှိကြရလားဒီ NGO တွေဟာတစ်ဖက်သက်ပဲလိုက်ပြီးလုပ်တယ်ဆိုတော့အမြင်တွေလည်းပဲတော်တော်ကြားခဲ့ရပါတယ်ဆိုတော့အဲ့လိုဆွဆွချက်တွေအဲ့လိုပြောဆိုမှုတွေပေါ့လေဆိုတော့နိုင်ငံတကာ NGO တွေလိုပဲပြည်တွင်း NGO တွေကရောမလုပ်ကြဘူးလားအာဏာပိုင်တွေကရောလုပ်မသေးကြဘူးလားဆိုတာလည်းကျွန်တော်သိချင်ပါတယ်
တော်ဝင်ရှိသူတွေအပိုင်းမှာတော့ဒီဝင်ကြီးတော်တော်ဝင်မြတ်ကြီးကိုယ်တိုင်ပြောထားဘူးတာရှိပါတယ်။ပြန်လည်ပြင်းပြရေးတွေသာသာဖြစ်ရတဲ့အစီအစဉ်တွေလုပ်နေဆိုပြီးပြောထားဘူးတာရှိပါတယ်။ဒါပေမဲ့ကျွန်တော်ကလက်တွေ့မြေပြင်မှာမောင်းနှုတ်ခန့်ဦးချိုရည်မှုနဲ့မောင်းနှုတ်ခန့်ဦးချိုရည်မှုဆိုတာကဒီပြန်လည်နေရာချထားရေးနဲ့ပတ်သက်ပြီးအဓိကတာဝန်ယူနေရတဲ့လူပါ။သူကအဓိကဟိုသူတို့အဲ့ဒီကော်မတီရဲ့တာဝန်ခံမှာဆိုသူပြောတာအရာကရှင်းပါတယ်။အစိုးရဘက်ကနေပြီးတော့ဒီသာသာဖြစ်ရပြန်လည်ပြင်းပြနဲ့ပတ်သက်ပြီးလုပ်နေတာမရှိဘူး။သို့တော့တခြားအဖွဲ့အစည်းတွေကစိုးရမှုတွေပေါ်စီကလုံနေတဲ့ကိစ္စတွေလုံဆောင်ချက်တွေကိုတော့သူတို့ကခုမြချက်ပေးနေတယ်သူတို့အတားတွေကိုသူတို့ဝန်ယူပြီးတော့တံပိုးနေတယ်ဆိုတဲ့သဘောမျိုးသူတို့ပြောပါတယ်ဆိုတော့ခုနနိုင်ငံတကာ NGO တွေပေါ်ရေဘုံရဘောရနဲ့ပတ်သက်လို့ပြောရမယ်ဆိုရင်လည်းပဲကျွန်တော်အစိုးရကပြောခဲ့တယ်လို့လူလူနဲ့ကျွန်တော်ကတိုက်ရိုက်ပစ်ဆိုမင်းမြန်ခွင့်မရတဲ့တကယ့်လူလူရဲ့တကယ့်အစ်အမှန်သဘောထားကိုတော့ကျွန်တော်သိခွင့်မရခဲ့ပါဘူးသို့တော့ဒီတာဝန်ရှိသူတွေရဲ့အပြောအယဆိုရင်တော့တစ်ဖက်ကဒီပြန်ဝင်လာဖို့ကိစ္စနှောင့်နှေးနေတဲ့အပေါ်မှာအလားနိုင်ငံကအဖွဲ့အစည်းတွေရဲ့လုံဆောင်ချက်ပြုမှုချက်တော့ဆိုချက်တွေကလည်းပဲသိရောက်မှုရှိတယ်ဆိုတော့သဘောမျိုးတာဝန်ရှိသူတွေဘက်ကပြောတာကိုတော့ကျွန်တော်သိကြဖို့ကျွန်တော်ကြားခဲ့ရပါတယ
်သူတို့ရဲ့ပြောဆိုမှုကဘယ်လိုသိရောက်တာလဲခင်ဗျာအဲ့မှာ
ဒီပြန်လာဖို့အတွက်အလားဟိုဘက်ကပြန်ဝင်မလာနိုင်ဘူးဆိုတဲ့ကိစ္စအပေါ်မှာ NGO တွေနိုင်ငံက NGO တွေကနေပြီးတော့အဖွဲ့အစည်းတွေကနေပြီးတော့အလားဒီဘက်မှာအလားလုံခြုံရေးကအမှားကနေမရှိသေးဘူးဒီဘက်မှာတခြားအခြေအနေတွေကမပြည့်စုံမလုံလောက်သေးဘူးဆိုတဲ့သဘောမျိုးဒုက္ခတွေကိုပြောတယ်ဆိုတဲ့ပုံမျိုးပေါ့လေတိတိကျကျလို့တော့ကျွန်တော်ပြောလို့မရပါဘူးအဲ့လိုအခြေလက္ခဏာမျိုးတာဝန်ရှိသူတွေကပြောတာကိုကျွန်တော်ကိုယ်တိုင်ကြားခဲ့ရတာပ
ါဆိုတော့အခုအခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာ NGO တွေနိုင်ငံတကာရဲ့အမြင်တွေမှာဖြစ်ရမှန်တွေအခြေအနေမှန်တွေထင်ထအောင်ပူပြီးဖွင့်လှစ်ပေးလိုက်စင်းတယ်လို့ထင်ပါလားဒီကိစ္စမှာကဲမင်းတို့ခင်ဗျားတို့စတင်ကြဝင်ပြီးတော့မေဂျာလောက်ကြဆိုရင်အချိန်နဲ့ပူကောင်းလာမလားသူတို့မအချိန်နဲ့ပူပြီးတော့များဆူသွားနိုင်လို့ဆိုရင်ဘယ်စဉ်းစားလား
ကျွန်တော်တယောက်တည်းရဲ့ဟိုပုဂ္ဂိုလ်ကြီးအမြင်ပေါ့လေပုဂ္ဂိုလ်ကြီးအမြင်ကပြောရင်တော့နိုင်ငံတော်ဖော်စီလို့ဆိုတော့ပထမတစ်ဆင့်တော့ကျွန်တော်ကဒီသတင်းမီဒီယာဓမ္မတွေအနေနဲ့လွတ်လွတ်လပ်လပ်သတင်းယူခွင့်ရအောင်တာဝန်ရှိသူတွေဘက်ကလုံခြုံရေးပိုင်းစိုးရင်ချက်အရာလုံခြုံရေးကိုတာဝန်ယူပေးတဲ့ကလွဲလို့ကျန်တဲ့အချိန်တွေမှာသူတို့သွားခြင်းတဲ့နေရာကိုသွားမယ်တွေ့ခြင်းတဲ့နေရာတွေ့ခြင်းတဲ့လူနဲ့တွေ့မယ်ကျေးဇူးမင်းများမယ်ဟလာအဲ့လိုမျိုးလွတ်လပ်လပ်တည်ငြိမ်ခွင့်တည်ငြိမ်တင်ပြခွင့်ပေးပြနေလို့ကျွန်တော်ခိုင်မာယုံကြည်ပါတယ်အဲ့လိုလွတ်လပ်လပ်တည်ငြိမ်ခွင့်တည်ငြိမ်တင်ပြခွင့်ပေးခြင်းအပြင်တည်ငြိမ်မီဒီယာသမားအများကြီးရောက်လာမယ်တည်ငြိမ်ဌာနတွေအများကြီးရောက်လာမယ်အဲ့ဒီတည်ငြိမ်မီဒီယာသမားတွေတည်ငြိမ်ဌာနတွေထဲမှာအစိုးရတာဝန်ရှိသူတွေပဲဒေတာကန်တွေပဲတချို့မြန်မာနိုင်ငံတွေကလူပုဂ္ဂိုလ်တွေကပြောဆိုနေတယ်လို့ဆွဆဲနေတယ်လို့စိုးရိမ်နေတယ်လို့ဟလာတစ်ဖက်ဆောင်နေတင်ပြရဲဆိုတဲ့ပုံစံမျိုးလည်းရှိတယ်လည်းရှိမှာပါဒါပေမဲ့အဲ့ဒီသတင်းမီဒီယာသမားတွေတဲမှာကျွန်တော်တို့ view ရလိုမျိုးဘယ်မလိုက်ခဲနဲ့ဟလာနှစ်ဖက်စလုံးကနေပြီးတော့ view ရတင်ပြတာကတော့ဘယ်မလိုက်ဘူးဆိုရဲကျွန်တော်ဒါဟိုကျွန်တော်သတင်းဌာနတစ်ခုလည်းကိုယူပြီးပြောတာမဟုတ်ပါဘူးအဲ့လိုသတင်းဌာနတွေကသတင်းသမားတွေလည်းပဲအများကြီးပါလာမှာပါအချိန်မှန်ကိုတကယ်ကိုလက်တွေ့ကြကြနှစ်ဖက်စလုံးကသဘောထားအမြင်တွေအချိန်မှန်တွေကိုလက်ရှိဖြစ်ပျက်နေတာတွေကိုတင်ပြမဲ့သတင်းသမားတွေအများကြီးပါလာမှာပါအဲ့ဒါဟာ ဒီအခက်အခဲအတက်တဲကြီးကိုဖြေရှင်းဖို့အတွက်အများကြီးအထောက်အကူဖြစ်စေပါလိမ့်မယ်။နိုင်ငံတကာအဖွဲ့အစည်းတွေကိုလွတ်လပ်ကောင်းကင်ပြုလိုက်ခြင်းကိုဆိုတဲ့မိကုံးကတော့ကျွန်တော်အနေနဲ့အတိအကျပြောဖို့ခက်ပါတယ်။ကျွန်တော်တယောက်အနေနဲ့ယူဆချက်ကတော့နိုင်ငံတကာအဖွဲ့အစည်းတွေကိုလည်းပဲပိတ်ပင်ကန့်သက်ထားတာမရှိခဲနဲ့နိုင်ငံတကာကသဘောတူလက်ခံထားတဲ့စံနှုန်းစံထားတွေအတိုင်းတာဝန်ရှိသူတွေနဲ့စနစ်တကျကြက်ကြက်နတ်နတ်စင်စားစင်ကျင်ညှို့မြင်ပြီးတော့စီစဉ်ခွင့်ပြုပေးနိုင်နေဆိုရင်အပြစ်ထက်အကျိုးဆိုးကျိုးတဲ့ကောင်းကျိုးပိုများနိုင်လိမ့်မယ်လို့ဟိုကျွန်တော်ပြောခင်နေတယ်အဲ့လိုပဲယူဆမိပါတယ်ခင်ဗ
ျနောက်ဆုံးတခွန်းထပ်ပြီးတော့မေးကြည့်ပါတယ်အခုဖြစ်နေတဲ့အခြေအနေဟာပုံမှန်ဖြစ်လာမဲ့လမ်းကြောင်းမှန်မဟုတ်ရောက်နေပြီလို့ဆိုထိုင်ပါလားတစ်ချက်ကအဲ့လမ်းကြောင်းမှန်ဟာဘယ်လောက်ထိဝေဝေချောက်အောင်မထင်ပါလဲရောက်နေပြီလို့ဆိုရင်ပုံမှန်ပြန်ဖြစ်ဖို့အတွက်အကြမ်းမြင့်ပါရော
နောက်လိုပါပဲကျွန်တော်တို့ပြင်နေပြောရတယ်ပုံမှန်ပြန်ဖြစ်ဖို့လမ်းကြောင်းကတော့အတော်လေးဝေးသေးတယ်လို့ဆိုရမှာပါ။ဘာကြောင့်လဲဆိုတော့ကျွန်တော်နေဆက်မြင်းပေါ်မှာနေထိုင်ကြတဲ့စခန်းကပုဂ္ဂိုလ်ကကျွန်တော်မြင်နေတဲ့အခါမှာနှစ်ဖက်ကနှိမ့်လို့မရတဲ့အခြေအနေတွေကအများကြီးကိုဖြစ်နေပါတယ်။ဥပမာနာမည်ကိစ္စရိုဟင်ဂျာဘင်္ဂလီဆိုတဲ့ကိစ္စတခါကျွန်တော်တို့ MVC Cut process ကိစ္စ MVC Cut လုပ်ငန်းစဉ်ပေါ့လေ MVC Cut ကနေမဲ့ဒီစင်မာဒီနိုင်ငံသားလျှောက်ထားရေးလုပ်ငန်းစဉ်ပေါ့။အဲ့ဒါကတစ်ဖက်ကလည်းပဲ MVC Cut ကိုလုံးဝလက်မခံဘူး။အလားတစ်ဖက်ကလည်းပဲ MVC လုပ်ငန်းစဉ်တွေလုပ်နေတယ်တစ်ဖက်ကရိုဝင်းဂျာဆိုတာကိုလုံးဝလက်မခံဘူးတစ်ဖက်ကဒင်ဂရီလူခေါ်တာကိုလုံးဝလက်မခံဘူးအဲ့ဒါတွေကကျွန်တော်အခုလက်ရှိအချိန်ကြီးသိထားတဲ့အချိန်ကြီးအတော်လေးကိုကြီးရနိုင်ရဆင်းရဲခက်ခဲဦးမှာပါကျွန်တော်ရဲ့ညှော်လင့်ယူဆချက်ကတော့နှစ်ဖက်ဝင်းဝိုင်းကတကယ်အညော်မြင်ကြီးတဲ့နိုင်ငံအတွက်ဟလာကိုတိုင်းဒီရေရှည်ငင်းချမ်းကြီးအတွက်ပြန်လည်တင်းမြတ်ကြီးအတွက်အညော်မြင်ရှိတဲ့ခေါင်းဆောင်တွေကအနော်မြင့်ကြီးကြီးနဲ့ဆိတ်ဆိတ်ဆိတ်ထားပြီးတော့ဟလာချိုးကိစ္စတွေကိုဟိုဘက်ကလည်းချော့ဒီဘက်ကလည်းချော့ဒီဘက်ကလည်းလေလောနေနေလာလျော့ဟိုဘက်ကလည်းပဲတချို့ဖြေလျှော့တင်တာဖြေလျှော့ပေးဆိုတဲ့ပုံစံမျိုးနဲ့မလုံနိုင်တဲ့ယူရတော့ဒီအခြေအနေကြီးကလောလောဆယ်ပြည်လေတော့မပေါ့မရှိပါဘူးအဲ့လိုမျိုးနှစ်ဖက်ကနှိမ့်နှိုင်းပြီးတော့ပြည်ပြည်လေလေလုံနိုင်တဲ့အခြေအနေမျိုးကလည်းပဲလောလောဆယ်မှာတော့လမ်းစမမြင်သေးဘူးလို့ပဲပြောရမှာပါခင်ဗျာ
ဥကျော်စနာတင်ဆက်ထားတဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရပါရှင်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးဖို့အလဲရောက်ပါပြီ။ခုတစ်ပတ်အစီအစဉ်မှာတော့ကျမ်းမာရေးဆိုင်ရာမဂ္ဂဇင်းရဲ့အက်ဒီတာချုပ်ကိုတူရင်လိုင်ဝင်းကဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြပါမယ်။မမိုးဖြူကတင်ဆက်ထားပါရရှင
်။အလုံးမမင်္ဂလာပါ။ကျွန်တော်အလုံးလောက်ခဲ့တဲ့တန်း၈နှစ်ကျော်အတွင်းမှာစီမံခန့်ခွဲမှုနေရာမှာနေခဲ့တဲ့တောက်လျှောက်ပေါ့နော်ကျွန်တော်ထားရှိခဲ့တဲ့စိတ်နေစိတ်ထားနဲ့ကျွန်တော်အလုပ်လုပ်တဲ့ပုံစံကိုအားလုံးအတွက်တခုခုများရနိုင်မလားဆိုရင်မျှော်လင့်ချက်နဲ့ကျွန်တော်ပြပြပေးမှာပါပထမဆုံးတစ်ချက်ကတော့ဗာလဲဆိုတော့ကိုဘယ်နေရာတော်လဲဆိုတာကိုအချိန်ပေးပြီးတော့စဉ်းစားကြည့်ကြည့်ပါတချို့တွေကကျတော့လူများနဲ့စကားပြောဆိုတဲ့နေရာမှာတော်တယ်တချို့တွေကကျတော့တယောက်တည်းတွေးခေါ်ရတဲ့နေရာမှာတော်တယ်အဲ့တော့ကိုလှုပ်လှုပ်တဲ့အခါမှာကိုရဲ့တော်တဲ့နေရာနဲ့ကိုက်ညီနေမှအဲ့လောက်လောက်တော့အောင်မြင်နိုင်ပါလိမ့်မယ်မဟုတ်ဘူးဆိုရင်တော့အဲ့အလောက်ကပြင်းနေရအရန်ကောင်းလိမ့်မယ်ဥပမာအဖြစ်လူများနဲ့စကားပြောရတာပြောရတဲ့သူတယောက်ကရုံးမှာထိုင်ပြီးတော့အလောက်လောက်ရတဲ့ဟာကိုလုံနေပြီဆိုရင်သူ့အတွက်ဘလို့မှမပြောနိုင်တော့အဲ့အတွက်ကြောင့်မလို့ပထမဦးဆုံးကတော့ကိုနဲ့ကိုရဲ့တော်တဲ့နေရာကိုစဉ်းစားကြည့်ကြည့်ပါနောက်တစ်ခုကကိုယုံကြည်တဲ့အရာအတွက်ပဲလှုပ်လှုပ်ပါကိုမယုံကြည်တဲ့အရာတစ်ခုအတွက်လှုပ်လှုပ်တဲ့အခါမှာအဲ့ဒီအတွက်ဖွင့်မျိုးဖို့အတွက်ကျွန်တော်ရဲခင်းအရန်ခဲရင်ပါတယ်အဓိကပြဿနာကတော့ကိုကိုရင်မယုံကြည်ရဲ့ကိုကိုရင်သုံးမယ်လို့မယုံကြည်တဲ့အရာတခုကိုတခြားသူသုံးလောင်ဘလို့မျိုးကျွန်တော်တို့ကရောင်းချမလဲကိုကိုရင်မယုံကြည်တဲ့အတွေးခေါ်တခုကိုတခြားလူလက်ခံလောင်ကျွန်တော်တို့ကဘလို့လုပ်မလဲအဲ့အတွက်ကြောင့်မလို့ရန်ခဲရင်ပါတယ်ကိုယုံကြည်တဲ့အရာအတွက်ပဲအလုပ်လုပ်တာကပူပြီးတော့အောင်မြင်နိုင်ချေပူများပါတယ်နောက်ထပ်တခုကတော့အလုပ်အတွက်ကောင်းမှုအလုပ်လုပ်ပါအထက်လူကြီးအတွက်မလုပ်မလုပ်ပါနဲ့ကျွန်တော်တို့တွေမှားယွင်းနေတဲ့တစ်ချက်ကဘာလဲဆိုတော့အလုပ်ဆိုတာအထက်လူကြီးပဲလို့ကျွန်တော်တွေးတဲ့တစ်ချက်ပါပဲအထက်လူကြီးကအထက်လူကြီးလုပ်ကလုပ်ပါပဲတခါတလေမှာအထက်လူကြီးမှားနေတာတွေလည်းရှိနိုင်ပါတယ်ကျွန်တော်တို့ကအထက်လူကြီးပြောသမျှကိုအမြဲတမ်းပဲလက်ဟိုပါသူပါပြပြဆိုရင်ကျွန်တော်တို့ကအလုတ်ကိုမေ့ဝါတက်ပါတယ်အဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကအလုတ်နဲ့အထက်လူကြီးကိုခွဲပြီးတော့ကြည့်ရပါအလုတ်အတွက်ပဲကောင်းမှုအတွက်ကျွန်တော်တို့ဥတီချက်ထားပါအထက်လူကြီးကိုသဘောကျပါစီဆိုတဲ့ပုံစံမျိုးနဲ့ဥတီချက်မထားပါနဲ့အဲ့ဒါကပဲကိုယ်ပူပြီးမြင့်မာတဲ့ဘဝကိုရောက်ရှိစေနိုင်ပါတယ်နောက်ထပ်တစ်ချက်ကတော့တတ်တာတဲ့အလုတ်ကိုမမျှော်လင့်ပါလူတိုင်းကတတ်တာတော့ကြိုက်ပါတယ်လူတိုင်းက comfortable ဖြစ်တယ်အေးအေးဆေးဆေးနေရတာကိုကြိုက်ပါတယ်ဒါပေမဲ့စဉ်းစားကြည့်ကြည့်ပါအလုပ်ငန်းဝင်တစ်ခုကအရင်အလုပ်လုပ်နေရပြီဆိုရင်ဘယ်သူတတ်တာမရှိပါဘူးဒါပေမဲ့အဲ့လိုမျိုးတတ်တာနေပြီဆိုကြဲဟွာကိုကချောင်းထိုးခံနေရပြီကိုကချောင်းထဲမှာရောက်နေပြီဆိုတော့စဉ်းစားကြည့်ကြည့်ပါနောက်တစ်ခုကကိုကိုအကဲဖြစ်ပါတန်ကြီးတောင်းပါတန်ကြီးတောင်းပြီဆိုရင်လေကိုအဲ့တန်ရတန်ကြီးအတိုင်းပြန်မပေးနိုင်ဘူးဆိုရှက်စရာကောင်းတယ်ဆိုတော့သတိရကျွန်တော်တို့ကဘာလဲဆိုတော့
ရင်ထဲမှာမကျေမနပ်တွေဖြစ်နေတယ်။ဘာလဲဆိုတော့ငါ့ကိုတန်ရတန်ချင်းမပေးဘူး။ငါ့ကိုတန်ရတန်ချင်းမရဘူးဆိုရဲခံစားချက်တွေဖြစ်နေတယ်။အဲ့ဒီအတွက်ကြောင့်အလုံးမှာလည်းအဲ့ဒီဟာကထိခိုက်တယ်ပေါ့နော်။ကျွန်တော်တို့အဲ့လိုမျိုးမဖြစ်စေဘဲနဲ့ကိုယ့်ရဲ့တန်ရတန်ချင်းကိုအခဲဖြတ်ပြီးတောင်းဖို့အတွက်မရှက်ပါနဲ့မကြောက်ပါနဲ့။ဒါပေမဲ့အဲ့လိုမျိုးရပြီဆိုရင်လည်းကိုယ့်ဘက်ကနေပြီးတော့ပြန်ပေးဖို့ဆိုတော့လည်းမမေ့ပါနဲ့။နောက်တစ်ချက်ကတော့ဘာလဲဆိုတော့ကိုလိုချင်တာကိုပဲကိုပေးချင်တာကိုပဲမစဉ်းစားပါနဲ့။သူဘာလိုချင်တာလဲကိုစဉ်းစားပါ။ဒါက marketing ရဲ့သဘောပဲ။ကျွန်တော်တို့ကအကြောင်းပိုင်အယောင်တယောက်ဖြစ်လာပြီဆိုရင်ကျွန်တော်တို့ဝယ်ယူသူတယောက်ရဲ့ခံစားချက်ကိုမေ့ပါတယ်တကယ်တမ်းမှာကျတော့ဝယ်ယူသူတယောက်ကဘယ်လိုတွေးလဲဆိုတဲ့ခံစားချက်ကိုကျွန်တော်မမေ့မှတာကျွန်တော်တို့အယောင်နေရာမှာကျွန်တော်တို့အောင်မြင်နိုင်ပါလိမ့်မယ်နောက်ဆုံးတစ်ချက်ကတော့ဗာလဲဆိုတော့အလုပ်ငန်းဝင်လုပ်တဲ့အခါမှာဘယ်အလုပ်မှာပဲဖြစ်ဖြစ်အားလုံးကျင့်တဲ့ဖို့မမျှော်လင့်ပါနဲ့ကျွန်တော်တို့ကအရွေးတစ်ခုကိုတွားနေပြီဆိုရင်တစ်ခုခုကိုတွန်းအားပေးနေပြီဆိုရင်အဲ့ဒီဟာကိုမကြိုက်တဲ့သူတွေဆိုတာတော့ရှိနေမှာပဲဒါပေမဲ့အလုပ်ငန်းဝင်ထဲမှာအားလုံးကျင့်တဲ့ဖို့မျှော်လင့်ခြင်းကကျွန်တော်တို့အတွက်ကိုယ့်ကိုယ်ကိုပင်ပန်းဖို့ပဲဖြစ်လာပါတယ်အဲ့ဒီအတွက်ကြောင့်ကိုယ့်ကိုမကျင့်တဲ့သူတွေရှိရင်လည်းရှိပါသည်ကိုယ့်ကိုမကြိုက်တဲ့သူတွေရှိရင်လည်းရှိပါသည်ကျွန်တော်တို့မှန်ကန်တဲ့ယုံကြည်တဲ့လမ်းကိုတွားနေတဲ့လမ်းမှာဘယ်သူမှကိုယ့်ရဲ့အတားအဆီးမဖြစ်ဖြစ်ပါစေနဲ့ဘယ်သူအားလုံးဆဆရရကျင်းတဲ့ဖို့မမျှော်လင့်ပါနဲ့ဒါကတော့ကျွန်တော်အလုပ်လုပ်တဲ့အခါမှာထားရှိတဲ့စိတ်နေစိတ်ထားတွေပါတစ်ခုခုအကျိုးရှိစေနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။နားထောင်ပေးခဲ့တဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူတင်ဆက်ထားတဲ့သူယုံကြည်ရကဏ္ဍကိုနာဆင်ခဲ့ရတာပါရှင် VOA American အသံကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 30နဲ့တကွနဲ့အစအဆုံးပြန်ပြီးတော့ထုတ်လင်းပေးသွားအောင်ပါပါအခုတော့ကြံနေသေးတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုဦးကျော်စန္ဒကပြောပြပေးပါအောင်ရှင
်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာဗြိတိန်ပါလီမန်မှာသူ့ဘော်ဒင်းနဲ့အယုံကြည်မရှိအဆိုကိုအနိုင်ရပြီးဝန်ကြီးချုပ်ကြတုန်းကဆက်လက်တည်မြဲသွားပြီဖြစ်ပါတယ်မဲ့ရီအတွက်218မဲနဲ့အနိုင်ရခဲ့တဲ့ဒီအောင်ပွဲအတွက်ဝန်ကြီးချုပ်ကြတုန်းမှာနောက်ထပ်တစ်နှစ်စိန်ခေါ်မှုကင်းမဲ့သွားမှာဖြစ်ပေမဲ့ပါလီမန်ဘော်သူ့ရဲ့ဩဇာလွှမ်းမိုးမှုမှိမ့်မိန်သွားခဲ့ပြီလို့သုံးသပ်သူတွေကဆိုကြပါတယ်အခုလိုအနိုင်ရလိုက်တဲ့အတွက်သူလှုပ်ဆောင်ထားတဲ့ဥရောပသမဂ္ဂကခွဲထွက်ရေးသဘောတူညီချက်ပေါ်ထောက်ခံမှုအလုံးလောက်ရရှိသွားပြီလို့တော့ပြောဖို့ခက်တယ်လို့လည်းဆိုကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကိုရီးရှိနေအဖြစ်ကလာတာရှိဆောင်ရွက်ခဲ့သူမိုက်ကယ်ကိုဝင်းကိုနယူးယောက်မြို့တရားသူတွေကသုံးနှစ်ထောင်ဒဏ်ပြစ်ဒဏ်စီရင်လိုက်ပါတယ်သူဘောစီနဲ့ပြမှုထင်ရှားခဲ့တဲ့အမှုတွေထဲမှာသမ္မတထရမ့်ညီဆွန်ဂယ်ရယ်လို့နဲ့ဆွဆဲခံရတဲ့အမျိုးသမီးနှစ်ဦးကိုနှုတ်ပိတ်ခအမေရိကန်ဒေါ်လာ300နီးပါးပေးဖို့စီစဉ်ခဲ့တာနဲ့ရုရှားနိုင်ငံမော်စကိုမြို့မှာမိုးမြောအဆောက်အဦတိစောက်ဖို့ဒေါ်နယ်ထရမ့်ရဲ့ကြိုးစားမှုနဲ့ပတ်သက်ပြီးလွှတ်တော်ကိုလိန်လည်ခဲ့တာတွေလည်းပါဝင်ပါတယ်စီရီးယားကတ်စ်ပီဒူစီ YPG ရေပေါ်လာမဲ့ရပိုင်းတွင်တူရကီစစ်တပ်ကထူးဆစ်ဆင်မဲ့လို့တူရကီသမ္မတရီဆက်တိုင်အဒူဝန်ကဆိုပါတယ် IS တွေကိုတိုက်ခတ်တဲ့နေရာမှာအမေရိကန်ပြည်ထောင်စုရဲ့အဓိကမဟာမိတ်ဖြစ်တဲ့ဒီကတ်စ် YPG တွေကိုအခုလိုချင်းချောက်လိုက်တာဟာနေတိုးမဟာမိတ်တွေဖြစ်ကြတဲ့အမေရိကန်ပြည်ထောင်စုနဲ့တူရကီကြားတင်းမာမှုပြန်လည်ဖြစ်လာနိုင်တဲ့ကိစ္စလေးဖြစ်နေပါတယ် YPG တွေဟာတူရကီကိုနှိမ့်ချလာမြပုံကန်တိုက်ခတ်နေတဲ့ PKK ကတ်စ်ဘုံတွေနဲ့ဆက်ဆံနေတဲ့အကြမ်းဖက်အဖွဲ့ဖြစ်တယ်လို့တူရကီဆိုတာကြေညာထားတာဖြစ်ပါတယ်ခင်ဗျာ
တဲ့ရင်အချင်းချုပ်ကိုဦးကျော်စန္ဒာကြီးညာပေးသွားတာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမအင်ဂျင်နိုင်ဖြစ်ပြီးအတံဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ဒီကနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ70 kHz 1063ညလိုင်းဒိုမီတာ79 kHz 15563ညလိုင်းဒိုမီတာ25 kHz 11965နဲ့လိုင်းလာမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားအောင်ပါပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
This program has come to you from the Voice of America, Washington.